Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ view american တန်ရဲ့2019ခုနှစ် november 26ရက်ကျသာပရိနေ့ညဘက်အစီအစဉ်လေးကို washington dc မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00အထိတိုင်းလိုမီတာ24.25-32.51တို့ကနေဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်ပါပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့ဇင်ဘာဝေမှာနှစ်ပေါင်း39နှစ်ကြာအုပ်ချုပ်ခဲ့တဲ့သမ္မတရောဘတ်မူဂါဘီအနေနဲ့ဘယ်ချိန်မှာဘလို့ပုံစံနဲ့အာနာဆွန့်လွတ်သွားမလဲဆိုတဲ့ပေါ်အတိမပြည့်နိုင်တဲ့သတင်းတွေမျိုးစုံထွက်နေပါတယ်။ရခိုင်ပြည်နယ်မှာရွင်ချာအမျိုးသမီးရေပေါ်မြမစစ်တပ်ကအုပ်စုလိုက်အာဏာပြုချင်တာလည်းရှိတယ်ဆိုပြီး Human Rights Watch ရဲ့အစိုးရကစားစစ်ကဆွဆွဲပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့တူညီညာပြေးသွားမှာပါ
။ဟုတ်ပါခင်ဗျာ။ရခိုင်ပြည်နယ်မြောက်ပိုင်းကဒေသခံမွတ်စလင်တွေပေါ်လူမျိုးရုံးတပ်ဖြတ်ရာရောက်တဲ့မြန်မာလူညုံရေးတပ်ဖွဲ့ဝင်တွေလုံဆောင်နေတယ်ဆိုပြီးဒီအခြေအနေတွေကိုအဆုံးသတ်ဖို့နိုင်ငံတကာအလူအခွင့်အရေးအဖွဲ့တွေကတိုက်တွန်းနေပါတယ
် This report is based off of a year-long investigation into atrocity crimes that took place in Rakhine State and what we
ဒီနေ့ဒီမှာအသေးဆုံးကိုတင်ဆက်သွားဖို့ရှိပါတယ်ဒါအပြင်တရုတ်နိုင်ငံသားကြီးဝန်ကြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုနောက်တစ်ပတ်ထဲမှာသွားမယ့်အကြောင်းနဲ့ပတ်သက်တဲ့ကြိုတင်သုံးသပ်ချက်ကိုလည်းကြားဖို့ရှိသလိုနေပြည်တော်လွှတ်တော်အဆောက်အုံတွေကိုအဝေးဒိန်းဒရုန်းယာဉ်နဲ့ရိုက်ကူးခဲ့တဲ့သတင်းတောက်တွေရဲ့အမှုကိုလည်းတင်ပြပေးဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြပေးပါအောင်ဗျာ
။စင်မဝင်းနိုင်ငံမှာနှစ်ပေါင်း39နှစ်ကြာအုပ်ချုပ်ခဲ့တဲ့သမ္မတရောဘတ်မူဂါဘီအနေနဲ့ဘဲချင်မြဘလူပုံစံနဲ့အာနာဆွန့်လွတ်မလဲဆိုတဲ့ပေါ်အတိမပြည့်နိုင်တဲ့သတင်းတွေအမျိုးမျိုးထွက်ပေါ်နေပြီးနိုင်ငံရေးအရာမရေမရာအခြေအနေတွေလည်းပေါ်ပေါက်နေပါရဲ့သူထက်ဆိုင်ရမရှိပဲအာနာကိုထိတ်ချုပ်ခဲ့တဲ့စစ်တပ်ကတော့မူဂါဘီနဲ့ဇနီးပြုသူခရစ်မူဂါဘီကိုနေအိမ်မှာထိန်းသိမ်းထားတာပါ။ကမ္ဘာမှာအသက်ကြီးဆုံးနိုင်ငံကောင်စားတူဖြစ်အသက်93နှစ်ရွယ်မူဂါဘီကတော့ယာရုကထွက်ပြေးဖို့ငြင်းဆန်နေပြီးအသွင်ကူးပြောင်းရေးအစိုးရတရားထံအာနာလွှတ်ပြေးဖို့ပြောဆိုနေကြောင်းလည်းနှိစက်သူတွေကပြောပါရဲ့။အစိုးရရဲ့ဖွဲ့စည်းရေးမှာပါဝင်မှုပြပမှာတင်းချောင်နေသူတွေဖြစ်ကြတဲ့ဒုသမရဟောင်းအီမာဆွန်မနန်ကာကွာနဲ့အတက်ကန်ကောင်းဆောင်မော်ဂန်ရှန်ကိုင်းတို့ကလည်းဇင်ဘာဝေကိုပြန်လာကြတဲ့အကြောင်းသတင်းတွေဖော်ပြနေပါတယ်။ဒုသမရဟောင်းကိုထောက်ခံသူတွေကိုအာနာယဇနုပီယက်ပါတီကနေဖယ်ရှားဖို့သမရမူဂါဘီကကြိုးပမ်းနေရတယ်ကိုမရက်ရင်ကြားဝင်မယ်လို့ဇင်ဘာဝေစစ်တပ်အကြီးကြီးဗိုလ်ချုပ်ကြီးကွန်စတန်တီနိုချီဝင်ကာကတတိပေးခဲ့ပြီးနောက်တင်းရနေမှာပဲနိုင်ငံရေးပြဿနာတွေပေါ်ပေါက်ခဲ့တာပါ။နိုဝင်ဘာ5ရက်နေ့မှာဒုသမရကိုယာရုကဖယ်ရှားလိုက်ပြီးတဲ့နောက်လူပေါင်းဒါဇင်နဲ့ချီပြီးတော့လဲဖက်စီခံခဲ့ရပါတယ်။မူဂါဘီတာဝန်ကအနားယူလာတဲ့ဖြစ်ဖြစ်ကိုလွန်နဲ့ချီမာရဲ့ဖြစ်ဖြစ်သမ္မတတာဝန်ယူနိုင်အောင်ဖယ်ရှားလိုက်တဲ့ဒုသမ္မတနေရာမှာဇနီးဖြစ်သူကိုတာဝန်ပေးဖို့ကြိုးပမ်းမှုတွေလည်းရှိခဲ့တာပါ။စစ်တပ်ကြီးကရဲ့သတိပေးချက်ထွက်ပေါ်ခဲ့ပြီးနောက်တစ်နေ့မှာပဲမြို့တော်အားရေးမှာတချက်ကကားတွေဝင်လာပြီးလွတ်တော်ကိုဝန်းရံထားလိုက်တယ်လို့နိုင်ငံမဲ့ရုပ်ပြင်တင်ညာဌာနကလည်းထိန်းချုပ်လိုက်ပါတယ်။အရက်ဖက်လူမှုဖွဲ့စည်းတရားရုံးကလက်မှတ်ရေးထိုးထုတ်ပြန်လိုက်တဲ့ပူးတွဲညင်ညာချက်ထဲမှာတော့မူဂါဘီအနေနဲ့အေးအေးဆေးဆေးယာရုကဆင်ပြေပြီးဇင်ဘာဝေနိုင်ငံအနာဂတ်ကိုဆုံးဖြတ်နိုင်မဲ့သက်ဆိုင်မှုတွေအားလုံးပါဝင်နိုင်မဲ့လုပ်ငန်းစဉ်တရားအတွက်လမ်းဖွင့်ပေးဖို့လည်းတိုက်တွန်းခဲ့ကြပါတယ်
။ဆီးရီးယားနိုင်ငံမှာဓာတ်တုလက်နဲ့အုံပြတိုက်ခိုက်မှုတွေကိုစုံစမ်းစစ်ဆေးနေတဲ့အဖွဲ့ကိုဆက်လက်တာဝန်ပေးအပ်ရေးအမေရိကန်နဲ့ရုရှားတို့ရဲ့အပြိုင်ဆိုင်အစိုးပြုချက်တွေကိုကုလသမဂ္ဂလူ့ကျွေးကောင်စီမှဒီကနေ့မဲခွဲဆုံးဖြတ်မှာပါ။ဒီကနေ့တက်တန်းကုန်ဆုံးမဲ့ပူးတွဲစုံစမ်းစစ်ဆေးရေးလုပ်ငန်းစဉ်ရဲ့တာဝန်တွေကိုတော့နောက်ထပ်တစ်နှစ်တက်တန်းတိုးဖို့အမေရိကန်နဲ့ရုရှားတို့ကအစိုးပြုနေကြတာပါ။ကုလသမဂ္ဂဆိုင်ရာအမေရိကန်တန်ကိုယ်စားလှယ်အဖွဲ့ကမဲခွဲအတည်ပြုဖို့တင်သွင်းထားတဲ့အစိုးပြုချက်မှာတော့ကျွမ်းကျင်သူတွေရဲ့လုပ်ငန်းတွေကိုလိုအပ်တယ်လို့ဆောင်ရွက်ခွင့်ပြုဖို့တိုက်တွန်းထားပါတယ်။အရက်သားတွေအပေါ်ဓာတ်ထုလက်နဲ့အုံပြတိုက်ခိုက်မှုတွေနဲ့ရင်ဆိုင်နေရချိန်မှာစုံစမ်းရေးအဖွဲ့ရဲ့လုပ်ငန်းတွေကိုတိုးချဲ့လုပ်ကိုင်နိုင်ဖို့အရေးကြီးကြောင်းနဲ့လုံခြုံရေးကောင်စီအနေနဲ့ပြက်ကွက်ခဲ့မယ်ဆိုရင်ဆီးရီးယားလူထုအပေါ်ရက်ဆက်ကြမ်းကြုတ်မှုတွေကိုခွင့်ပြုရာရောက်လိမ့်မယ်ဆိုပြီးတော့လည်းအမေရိကန်တန်ကိုယ်စားလှယ်အဖွဲ့ကပြောဆိုထားပါတယ်ကုလသမဂ္ဂစုံစမ်းရေးအဖွဲ့ရဲ့လုပ်ငန်းတွေကိုတော့လွန်ခဲ့တဲ့နှစ်နှစ်မှာစတင်ခဲ့တာဖြစ်ပြီးအီဗီလာတို့ကခမ်ရှိတ်ဟွန်မြို့မှာစာရင်အစိတ်အငွေနဲ့တိုက်ခိုက်မှုအပါအဝင်ဓာတ်တုလက်နဲ့တိုက်ခိုက်မှုတွေမှာဆီးရီးယားအစိုးရကတာဝန်ရှိကြောင်းဖော်ပြခဲ့တဲ့အစီရင်ခံစာအများအပြားလည်းထုတ်ပြန်ခဲ့ပါတယ်ဆီးရီးယားအစိုးရကိုထောက်ခံမှုပေးထားတဲ့ရုရှားကတော့စုံစမ်းရေးအဖွဲ့ရဲ့တွေးရှိချက်တွေကိုအပြင်းအထန်ဝေဖန်ထားပြီးတက်တန်းတို့ကိုအစိုးပြုချက်ထဲမှာလည်းခမ်ရှိတ်ခွန်မြို့ကိုပြန်သွားပြီးပြန်လည်စုံစမ်းစစ်ဆေးတုံ့တက်ဖို့တိုက်တွန်းထားပါတယ်ရှင်
။ဒ ဒီလဆမိုင်းမှာလေယာရီကနှုတ်ထွက်ချောင်းချင်းချင်းခဲ့ပြီးနောက်သတင်းနှစ်ပတ်နှီးပါးကြာနိုင်ငံရေးသက်သေနာချုပ်နေရတဲ့လေဗနွန်ဝန်ကြီးချုပ်ဆက်ဟာရီယာပြည်သူ့နိုင်ငံကိုမချခင်တောရောက်ဖို့ဖိတ်ကြားချက်ကိုလက်ခံလိုက်ကြောင်းပြောဆိုလိုက်ပါတယ်။ယာရီကနှုတ်ထွက်ချောင်းချင်းချင်းတွေကဆော်ရီအာရေဗီယာမှာဆက်လက်နေထိုင်နေတဲ့အတွက်ထိန်းသိမ်းခံနေရသလားဆိုပြီးမိကုန်းနေထွက်ပေါ်လာခဲ့ ောင်မယ်လို့မျှော်လင့်ကြောင်းလည်းသမ္မတကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ဝန်ကြီးချုပ်လူမျိုးနိုင်ငံပြန်ရောက်လာတဲ့အခါအစိုးရအတွက်ရှေ့ဆက်လုပ်ရမယ့်ကိစ္စတွေကိုဆုံးဖြတ်သွားမယ်လို့လည်းပြောဆိုထားပါတယ်။ဆိုရင်နိုင်ငံခြားရေးဝန်ကြီးအဒဲချူပီယာကတော့လူမျိုးဝန်ကြီးချုပ်ကိုထိတ်သိမ်းထားတယ်လို့ပြောဆိုနေရတယ်ကအချိန်မြင့်မရှိကြောင်းဒီကနေ့ပဲပြောဆိုပယ်ချလိုက်ပါတယ်။ယူနိုက်တက်ကအားပေးထောက်ခံထားတဲ့ဟက်ဆူလာဖွဲ့နဲ့လူမျိုးနိုင်ငံရေးပြစ်ခတ်တွေကြုံနေရချင်းဝန်ကြီးချုပ်ဟာရီကိုဆော်ရီကထောက်ခံထားတာပါ။ဆော်ရီမှာရောက်နေစဉ်ယာယူကနှုတ်ထွက်ကြောင်းရုံးမြင့်ဆန်ညာကကြေညာချိန်မှာတော့အာရဗ်နိုင်ငံတွေကမတည့်မြအောင်သူထုတ်ပေးနေတယ်ဆိုပြီးအီရန်နဲ့ဟက်ဆူလာဖွဲ့တွေကိုပြစ်တင်ရှုတ်ချခဲ့တယ်လို့လုံခြုံခံရမှာဆိုရင်ကြောင့်လည်းလူမျိုးဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။
နိုင်ငံတကာအားကစားစည်းမျဉ်းတွေကိုလိုက်နာမှုမရှိတဲ့အတွက်ရုရှားနိုင်ငံကတားမြစ်ဆေးသုံးစွဲမှုထိန်းချုပ်ရေးအေဂျင်စီကိုလက်ခံမှာမဟုတ်ကြောင်းကမ္ဘာတားမြစ်ဆေးသုံးစွဲမှုထိန်းချုပ်ရေးအေဂျင်စီ WADA ကညှင်းပယ်လိုက်တဲ့အတွက်ရှင်းနှစ်ဖေဖော်ဝါရီလတောင်ကိုရီးယားနိုင်ငံမှာကျင်းပမဲ့ဆောင်းရာသီအိုလံပစ်အားကစားပွဲတော်မှာရုရှားအားကစားသမားတွေတားမြစ်ခံရနိုင်တဲ့အလားအလာရှိနေပါတယ်။ရုရှားနိုင်ငံမှာအစိုးရကိုယ်တိုင်ကမ္ဘာကထလုပ်ပြီးစနစ်တကျတားမြစ်ဆေးသုံးစွဲမှုတွေရှိနေတဲ့အကြောင်း WADA ရဲ့2016ဇူလိုင်လအစည်းအဝေးခန်းစာကိုရုရှားအနာပိုင်းကြီးကလက်ခံဖို့ဆက်လက်ညှင်းဆန်နေတဲ့အတွက်စီကံထိန်းသိမ်းရေးကော်မတီကရုရှားအေဂျင်စီကိုလက်မခံဖို့အကြံပြုချက်အရဗဟုအဖွဲ့ကဒီကနေ့ပဲဆုံးဖြတ်ခဲ့တာပါမော်စကိုမြို့တော်မှာပိတ်ထားတဲ့တားမြစ်ဆေးထိန်းချုပ်ရေးအေဂျင်စီရဲ့ဓာတ်ခွဲခန်းတွေကိုစစ်ဆေးခွင့်ပြုဖို့ရုရှားအနာပိုင်းကြီးကဆက်လက်ညှင်းဆန်နေသလိုတချို့မြို့တွေမှာလည်းရုရှားအားကစားသမားတွေကိုစစ်ဆေးဖို့အခက်အခဲရှိနေကြောင်းလည်း WADA ရဲ့စီကံထိန်းသိမ်းရေးကော်မတီဥက္ကဋ္ဌဂျိုနာသန်ထေလာကပြောပါတယ်အားကစားသမားတွေအတွက်တားမြစ်ဆေးတွေကိုအစိုးရကိုယ်တိုင်ကပံ့ပိုးနေတဲ့အစီအစဉ်နဲ့ပတ်သက်လို့ဂျာမနီရုပ်မြင်သံကြားဌာနတစ်ခုဖြစ်တဲ့ ERD ကပထမဆုံးအချိန်ထုတ်ဖော်ပြောဆိုခဲ့ပြီးနောက်တစ်နှစ် 2015 ခုနှစ်နိုဝင်ဘာလထဲမှာပဲ WADA ကရုရှားတားမြစ်ဆေးသုံးစွဲမှုထိန်းချုပ်ရေးအေဂျင်စီကိုစီကံချုပ်ဖောက်ကြောင်းကြေညာထားတာဖြစ်ပါတယ်ရှင
် VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိလိုက်ဒိုမီတာ24 kHz 1239လိုက်ဒိုမီတာ25 kHz 1196လိုက်ဒိုမီတာ32 kHz 9325လိုက်ဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုက်လက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်သံမြန်မာပိုင်းစီစဉ်ရဲ့ကြာသပင်းနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်မှာရွှေချာမျိုးသမီးတွေပေါ်မြန်မာစစ်တပ်ကအုပ်စုနဲ့အာဏာပြုချင်းမှုတွေရှိခဲ့ကြောင်းနိုင်ငံတကာလူ့ကိုယ်ရေးလှုပ်ရှားမှုဖွဲ့ Human Rights Watch နောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာကဆွဆွဲလိုက်ပါတယ်။အိန္ဒိယပင်လယ်ရှိနိုင်ငံကိုထွက်ပြေးလာတဲ့ရွှေချာတွေကမြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့အာဏာပြုချင်းမှုတွေခံခဲ့ရတယ်လို့ဆိုတဲ့အမျိုးသမီးနဲ့မိန်းကလေးငယ်52ယောက်နဲ့မင်းမြန်ချက်တွေကိုအခြေခံပြုစုထားတဲ့အစီရင်ခံစာမှာတော့အမျိုးသမီးတူကလွယ်လို့ကျန်သူတွေအလုံးဟာအုပ်စုနဲ့ဆော်ကားခံခဲ့ရကြောင်းပြောဆိုခဲ့ကြတယ်လို့လည်းဖော်ပြထားပါတယ်။ချင်းနမကဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ရဲ့အထူးသံတမန်နာမည်ကျော်ဟောလိဝုဒ်ရွေးချယ်မင်းသမီးအန်ဂျယ်လီနာဂျိုလီကလည်းရွှေချာမျိုးသမီးရောပေါ်လိမ္မိုင်းဆိုင်ရာအနိုင်ကျင့်ခံမှုတွေနဲ့ရခိုင်ပြည်နယ်ကအကြမ်းဖက်မှုတွေကိုပြစ်တင်ရှုတ်ချပြောဆိုခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်တောင်ရှိသူတွေကပြောဆိုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုလည်းအန်ဂျယ်လီနာဂျိုလီတွားအောင်မဲ့အကြောင်းကနေဒါနိုင်ငံဗန်ကူးဗားမြို့မှာဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်ဖွဲ့ကိုပြောဆိုခဲ့တယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးဌာနရဲ့ဒီကနေ့ညချင်းမှာဖော်ပြထားတာပါ။ရခိုင်ပြည်နယ်ကပြစ်ခတ်တွေမှာလူ့ခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့စစ်ဆော့ခံရတဲ့မြန်မာစစ်တပ်ကတော့စစ်စင်ရေးတွေမှာဥပဒေနဲ့ညီဆောင်ရွက်ခဲ့ကြောင်းတလနီးပါးကြဆုံဆုံးစစ်ဆင်မှုတွေနဲ့ပတ်သက်ပြီးတွေ့ရှိချက်တွေထုတ်ပြန်ရမှာပြောဆိုထားပါတယ်
တရုတ်နိုင်ငံကိုနှစ်ရက်တာဝင်ရောက်ခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အာရှဒေသခီးစဉ်ဟာမြောက်လုံးပင်လုံးတွေများပြီးအနှစ်သာရကင်းမဲ့တယ်လို့ပြောဆိုချက်တချို့ရှိပေမဲ့လို့လည်းသုံးသပ်သူတွေကတော့သမ္မတထရန့်ဟာသူတစ်ချောင်းလုံးဂရီဘေးပြောဆိုထားတဲ့တရုတ်ရဲ့မမျှတတဲ့ဂုံတွယ်ရေးလုံနီးလုံဟန်တွေကိုထိထိရောက်ရောက်ကင်တွယ်ဖို့အစဉ်နဲ့ဖြစ်နေပြီလို့ပြောဆိုနေကြပါတယ်အမေရိကန်ဘက်ကအမျက်ထုတ်ခဲ့တဲ့အတွက်တရုတ်အစိုးရကိုချီးကျူးတယ်လို့တရုတ်နိုင်ငံခီးစဉ်အတွင်းအမေရိကန်သမ္မတထရန့်ကပြောဆိုခဲ့တာပါဒေါ်လာ250ဘီလီယံတန်ဖိုးရှိတဲ့သဘောတူညီချက်တွေလက်မှတ်ရေးထိုးတဲ့အခမ်းအနားမှာစကားပြောတာမှလည်းသမ္မတထရန့်ကသူ့အနေနဲ့တရုတ်ကိုအပြစ်မတင်ဘူးလို့ပြောဆိုခဲ့ပါတယ် ဒါပေမဲ့လည်းမနေ့ဗုဒ္ဓဟူးနေ့မှာအင်ဂျီရောမှာတမရကထပ်ပြီးတော့ပြောဆိုလာမှာတော့အမေရိကန်ရဲ့အလို့အကိုင်းတွေချမ်းသာကြွယ်ဝမှုနဲ့ညာနာပစ္စည်းမူပိုင်ခွင့်တွေကိုခိုးယူနေတယ်မမျှတာတဲ့ဂုံတွေရဲ့လုံနီးလုံဟန်တွေကိုလက်တင်ခံတော့မှာမဟုတ်ဘူးအမေရိကန်ဘက်ကအမျှထုတ်ခံရတဲ့နေ့ရက်တွေအကုန်လုံးပြီးဆုံးသွားပြီလို့ပြောဆိုခဲ့ပြန်ပါတယ်ရှင်
ကမ္ဘောဒီးယားနိုင်ငံကဒီကတိုက်ခိုက်ပါတီဖြစ်တဲ့ကမ္ဘောဒီးယားမျိုးသားကတိပါတီစီယနာပီကိုပဲဖြစ်ပြီးပါတီဝင်တရ၈၀ယောက်ကိုလည်းနိုင်ငံရေးလက်ခွင့်၅နှစ်ပိတ်ဖို့တရားရုံးချုပ်ကဒီကနေ့ဆုံးဖြတ်လိုက်ပါတယ်တိုက်ခိုက်စီယန်အာပီပါတီကအစိုးရကိုဖြုတ်ချဖို့ကြိုးပမ်းခဲ့တယ်ဆိုပြီးဝန်ကြီးချုပ်ဟွန်ဆန်ရဲ့အာဏာရကမ္ဘောဒီးယားပြည်သူပါတီ CPP ကတရားစွဲဆိုခဲ့တာကိုတရားသူကြီးကိုးဦးပါတရားရုံးချုပ်ကဒီကနေ့ပဲတကယ်နဲ့လက်ခံဆုံးဖြတ်ခဲ့တာဖြစ်ပါတယ်တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကိုတော့အာဏာရပါတီရဲ့အစိုးရကောင်းဆောင်တူးဖြစ်တဲ့တရားသူကြီးချုပ်ဒစ်မွန်တီကကြေညာခဲ့တာပါ ရှင်းနေတဲ့လွတ်တော်ရွေးကောက်ပွဲတွေကျင်းပဖို့ရှင်းနေကြပါပဲ။ဝန်ကြီးချုပ်ကိုဝေဖန်သူတွေပေါ်အာဏာပိုင်နေနေနေနေရာမှာအခုနောက်ဆုံးအတိုက်ခံပါတီကိုဖျက်သိမ်းလိုက်တာလည်းဖြစ်ပါတယ်။တိုက်ခိုက်နေပေါ်နေနေမှုတွေမှာတော့အာဏာရစီယနာပီခေါင်းဆောင်ကန်ဆုခါကိုနိုင်ငံတော်သစ္စာဖောက်မှုနဲ့ဖမ်းဆီးခဲ့တယ်လို့ပါတီရဲ့လွတ်တော်ကိုယ်စားလှယ်တော်လာလည်းနိုင်ငံကထိရှောင်ခဲ့ကြရတာပါ မှုနဲ့မှနောက်ဆုံးချိန်ချင်းပါတဲ့ရွေးကောက်ပွဲမှာရှုံးလူနေပါအခြေအနေနဲ့ကြုံခဲ့ရပါတယ်
ဒီကနေ့စတင်မဲ့အမေရိကန်နဲ့ဂျပန်နိုင်ငံရေတပ်တို့ရဲ့ဆက်ရကြပူရဲစီရေလေ့ကျင့်မှုမှာတပ်ဖွဲ့ဝင်4000ကျော်ပါဝင်မှာဖြစ်ပါတယ်လေ့ကျင့်မှုအတွင်းအမေရိကန်လေယာဉ်တင်တင်မော USS Ronald Reagan ပဲဒင်းတပ်မစ်ဆိုင်ဒုံတပ်ဆင်ထားတဲ့ရေတပ်ဖြတ်တင်မော်တွေဖြစ်ကြတဲ့ USS Stratham USS Sheppey USS Mustang တို့အပြင်ရေချောင်းကင်းတပ်လေတပ်ဖွဲ့လည်းပါဝင်မှာဖြစ်ပါတယ်ရှင
်ထိပ်တန်းအောင်မြန်မာနဲ့နိုင်ငံတော်သတင်းတွေကိုကုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com ကရော VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုဆက်ပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားပါမယ်အရင်ဆုံးတော့ရခိုင်ဒေသအခြေအနေကိုကြည့်ရအောင်ပါရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တွေပေါ်ဒီမျိုးတော့တပ်ဖြတ်ရာရောက်တဲ့အထိမြန်မာလူမျိုးရေးတပ်ဖွဲ့တွေကလှုပ်ဆောင်နေတယ်ဆိုပြီးမြန်မာအစိုးရအနေနဲ့ဒီအခြေအနေတွေကိုအဆုံးသတ်ဖို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကတိုက်တွန်းလိုက်ပါတယ်နိုင်ငံတကာအတိုင်းအဝန်အနေနဲ့လည်းဒီအခြေအနေရပ်တန့်အောင်မြန်မာအစိုးရဘောပြင်းထန်တဲ့ PR တွေတစုတစည်းတည်းပေးသွားဖို့ကိုလည်းတိုက်တွန်းနေကြတာပါမက်ခင်ဖြူတွေကအပြည့်စုံကိုတင်ပြပါမယ်ခင်ဗျာ
နေပြည်တော်မှာနိုဝင်ဘာလ20ရက်နဲ့21ရက်တို့မှာကျင်းပမယ်အာရှဥရောပစီဝေးပွဲကိုတရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီတက်ရောက်မယ်ဆိုတာကိုတရုတ်နိုင်ငံခြားရေးဌာနကဒီကနေ့ကြေညာပါတယ်နိုင်ငံတော်အထက်မင်္ဂပုတ်ကိုဒေါင်ဆန်းစုကြည်ရဲ့ဖိတ်ကြားချက်နဲ့တွားရောက်မဲ့ခီးစဉ်မှာတော့နိုင်ငံခြားရေးဝန်ကြီးကနိုင်ငံတကာနဲ့ဒေသတွင်းအခြေအနေတွေအာရှဥရောပပူးပေါင်းဆောင်ရွက်ရေးပရိပခဒေသတွေမှာတရုတ်ရဲ့ပါဝင်ဆောင်ရွက်မှုတွေကိုဆွေးနွေးမယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဂန်ရှောင်ကပြောပါရယ်တရုတ်နိုင်ငံခြားရေးဝန်ကြီးကနေပြည်တော်မှာအစည်းအဝေးမတက်ခင်နိုဝင်ဘာလ17ရက်နဲ့19ရက်နေ့တို့မှာတော့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတို့မှာတာဝန်ရှိသူတွေနဲ့ဆွေးနွေးမှာဖြစ်ပါရယ်ဒီခီးစဉ်အတွင်းရခိုင်ပြည်နယ်ပရိပခတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရတဲ့မွတ်စလင်6သိန်းကျော်အရေးလဲပါမယ်လို့တရုတ်အခြေစိုက်မြမရေချွန့်ကျင်သူဒေါက်တာလှကျော်စောကသုံးသပ်ပါတယ
်တရုတ်ကဒီပိုလမကဗမာပြည်လည်းဖြတ်မယ်ဘင်္ဂလားဒေ့ရှ်လည်းဖြတ်မယ်လေဒီပိုလမအောင်မြင်ရေးကသူတို့ကသိအရေးကြီးတာ哦ဒါကြောင့်မလို့ဒီဥစ္စာအောင်မြင်ရေးဟာဥမာအချင်းဗမာပြည်ရဲ့ဘင်္ဂလားဒေ့ရှ်ရဲ့အိန္ဒိယရဲ့တို့ဆက်မဲ့ကော်ရီဒါကြီးအောင်မြင်မှုတော့ကသူတို့သိအရေးကြီးတယ်အထူးသဖြင့်အိန္ဒိနာချင်းနိုင်ငံတွေမှာဒီ hot spot တွေဟာဟိုရပ်ကိုရရမယ်လေအေးကိုအေးချမ်းသွားရမယ်ဒါကြောင့်မလို့ခမရခုနားထောင်ကြည့်ဒီငင်းငန်းရေးကိစ္စလည်းတရုတ်ကတော်တော်ကိုထဲထဲဝင်ပါနေတယ်ဒီရခိုင်အရေးလည်းတရုတ်ကဝင်ပါနေတာပဲအဲမုတ်ချပဲသူဝင်ပါပါလိမ့်မယ
်ပရိပခဖြစ်ရာရခိုင်ပြည်နယ်တွင်းမှာတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုကဒုနဲ့ဒေနဲ့ရှိနေပြီးဒီအချက်ကြောင့်ပဲရခိုင်ဒေသတည်ငြိမ်ရေးအေးချမ်းရေးကိုတရုတ်ဘက်ကထဲထဲဝင်ပါရတဲ့အကြောင်းရင်းတစ်ခုဖြစ်တယ်လို့လဲရခိုင်မျိုးသားပါတီရဲ့အကြီးအကဲဒေါက်တာအေးမောင်ကဆိုပါတယ
် Belt and Road Initiative ဆိုတာကိုဒီဘက်ကိုကမ္ဘာတစ်ခုလုံးကိုဆက်တက်ပြီးလုပ်လာတဲ့အခါမှာကြောက်စုရင်းနဲ့စိတ်ခံပြီးအထူးအခရာကျလာတယ်။အဲဒီအခါမှာတရုတ်ရဲ့နော်ဒါအိန္ဒိယသမုဒ္ဒရာတည်ငြိမ်မှုဆိုတဲ့ကဏ္ဍဟာအရေးကြီးတဲ့အခါမှာရခိုင်ပြည်နယ်ရဲ့မြောက်ပိုင်းအနောက်ပိုင်းပေါ့နော်ဒါအဲ Northern Parts မှာရှိတဲ့ဒီမောင်တိုးပူးတောင်တွေထဲမှာမတည်ငြိမ်မှုတည်နော်အိန္ဒိယသမုဒ္ဒရာနဲ့တရုတ်ရဲ့စီးပွားရေးနော်ဒါ Belt and Road Mountain Initiative look at Ganama. Tuabigo, look up behind his heart. You check up to the late Tiba.
Bangladesh Pegu, Trapi Yade, Rohingya Chapter of Gisaha, Ludasaya, Gabi Gipsy, Gula Damgaga, Yosu Tabi, Rohingya Yego, Gula Damga, Lunjo Egonsima, Sunday Moody Maro, Dio Pega, Yama Suya, Pega, Pia Yatinira Pipare. အခုရခိုင်ပြည်နယ်တွင်းကမွတ်စလင်၆သိန်းကျော်ထွက်ပြေးရတဲ့ကိစ္စမှာတရုတ်ဘက်ကဝင်ရောက်ဆောင်ရွက်တဲ့နေရာမှာလဲလူခွင့်ရင်းနဲ့ပတ်သက်ပြီးပြောဆိုမယ်လို့မယူဆတဲ့အကြောင်းဒေါက်တာလှကျော်စောကအခုလိုပြောပါတယ်
ဒုက္ခတဲ့အရေးနဲ့ပတ်သက်ပြီးသူကူညီမှာဟာလူသားချင်းစာနာထောက်ထားတဲ့သဘောနဲ့ပဲကူညီမှာဒီလူခွင့်ရေးပါတယ်ဘာမှသိပြောမှာမဟုတ်ဘူးရိုဟင်ဂျာ၆သိန်းကျော်ထွက်ပြေးရတဲ့ကိစ္စဟာမြန်မာလုံခြုံရေးတပ်ဖွဲ့တွေဘက်ကအင်အားအလုံးအကျုံတုံးခဲ့တာကြောင့်လို့ဆွဆွဲထားပြီးမြန်မာစစ်တပ်အကြီးအကဲတွေကိုအရေးယူတန်းခတ်ထားတဲ့ဥရောပကော်မရှင်ရဲ့ဒုတိယဥက္ကဋ္ဌ ဖက်ဒရီကာမိုဟီရီနီလေဒီပြည်တော်မှာကျင်းပမယ်အရှအူရောပညီလာခံကိုတယောက်ဖို့ရှိနေပြီးဒီမတိုင်ခင်ဘင်္ဂလားဒေ့ရှ်ကော့စ်ဘဇာကရိုဟင်ဂျာဒုက္ခသည်စခန်းကိုတွားရောက်မှာဖြစ်ပြီးဝင်ကြီးချုပ်ရှိတ်ဟာစီနာနဲ့လည်းတွေ့ဆုံမှာပါဘင်္ဂလားဒေ့ရှ်မြန်မာခီးစဉ်အတွေ့မှာရခိုင်မြောက်ပိုင်းဒေသအခြေအနေတွေနဲ့ပတ်သက်ပြီးဆွေးနွေးမယ်လို့ဥရောပကော်မရှင်ကကြေညာထားပါတယ်ရှင်ဒါတ
ကျင်းညာလိုက်တဲ့အပေါ်ကြိုတင်သုံးသက်ချက်ကိုမှတ်တင်ကြည့်ထိုင်ပြခဲ့တာပါအခုကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးရုံးတပ်ဖက်ရရောက်တဲ့အထိမြန်မာလူမျိုးရေးတပ်ဖွဲ့ဝင်တွေကလုဆောင်နေတဲ့ဆိုပြီးမြန်မာအစိုးရအနေနဲ့ဒီအခြေအနေကိုအဆုံးသတ်ဖို့နိုင်ငံတကာလူ့အခွင့်အရေးဖွဲ့တွေကတိုက်တွန်းနေတဲ့အကြောင်းတော့မှတ်ခင်ပြုတွေ့ရပြောပြမ
Holocaust Memorial ပြလိုက်သူပူပေါင်းပြီးရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေနဲ့ပတ်သက်တဲ့အစင်ကစားတစ်ဆောင်ဒီနေ့ထုတ်ပြန်ရမှာရခိုင်ပြည်နယ်အတွင်းလုံခြုံရေးတပ်ဖွဲ့တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေဟာရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးတုံးတတ်ခတ်ရာရောက်တဲ့အထိစိုးရွားခဲ့တာတွေ့ရတယ်လို့ဖော်ပြထားပါတယ်45 Rights အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူး Amy Smith ကအခုလိုရှင်းပြပါတယ
် This report is based off of a year-long investigation into atrocity crimes that took place in Rakhine State and what we found were mass
ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ဆိုးဝါးတဲ့ရက်စက်ကြမ်းကြုတ်မှုအခြေအနေတွေနဲ့ပတ်သက်လို့တနစ်ကြံလေးလာတွေ့ရှိချက်တွေကိုဒီအစီရင်ခံစာထဲမှာဖော်ပြထားတာပါလူတွေကိုအစုလိုက်အပြုံလိုက်တပ်ဖြတ်ခံရတာအမျိုးသမီးတွေဆိုရင်လည်းအုပ်စုလိုက်မတရားပြုကျင့်ခံရတာတွေကျေးရွာတွေရွာလုံးကျွတ်မိရှို့ဖျက်ဆီးခံရတဲ့အခြေအနေတွေကျေရာကိုကျမတို့တွေ့ရှိရပါတယ်။ဒါတွေကဖြစ်ခဲ့တဲ့နှစ်အောက်တိုဘာလတုန်းကတည်းကနဲ့အခုနောက်ထပ်ဒီနှစ်ဩဂုတ်လမှာတည်းကဖြစ်ပျက်ခဲ့တဲ့အခြေအနေတွေကိုသူတည်သနာလုပ်ထားတာပါ။ကျမတို့ရဲ့တွေ့ရှိချက်တို့အရလူမျိုးတုံးကပ်ဖြတ်ရာရောက်တဲ့အထိဆိုးရတဲ့လူအခွင့်အရေးချုပ်ဖောက်မှုတွေရှိနေတယ်ဆိုတဲ့အထောက်အထားတွေတွေ့ရပါတယ်။အလားတူပဲနိုင်ငံတကာလူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch အဖွဲ့ကလည်းမြန်မာလူ့ကျွေးရေးတပ်ဖွဲ့တွေကရင်းကြော်ရီပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားဖို့လှုံ့ဆော်တဲ့အထောက်အထားတွေတွေ့ရပြီးဒီအထဲမှာအမျိုးသမီးတွေကိုလိမ်ပိုင်းဆိုင်ရာမတရားပြုကျင့်တာကိုနီလာတစ်ခုအဖြစ်အနေနဲ့စနစ်တကျကျူးလွန်နေတာတွေ့ရတယ်လို့ Human Rights Watch အဖွဲ့ကသတင်းသည် Sky Wheeler ကပြောပါတယ
် One of the ways that the ethnic cleansing campaign was conducted was through the use of rape.
လူမျိုးစုလိုက်ရှင်းလင်းဖယ်ရှားဖို့ကြိုးစားနေရမှာသုံးတဲ့နည်းလမ်းတစ်ခုကတော့လိင်ပိုင်းဆိုင်ရာမတရားပြုကျင့်တာပဲဖြစ်ပါတယ်။လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေနဲ့အမျိုးသမီးမင်းကလေးငယ်တွေနဲ့လူမှုအတိုင်းအဝန်းတစ်ခုလုံးကိုထိတ်လန့်တုံ့လောက်သွားအောင်ကိုယ့်အိမ်ကိုမပြန်ရဲလောက်အောင်သူတို့စိတ်ထဲအာရုံထဲမှာမေ့ပြောင်မရနိုင်တဲ့ကြောက်ရွံ့ထိတ်လန့်မှုတွေခံစားရအောင်လုပ်တာပါ။ ဆိုရတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုမြန်မာစစ်တပ်ကစနစ်တကျကျူးလွန်ခဲ့တဲ့တပ်တွေအထောက်အထားတွေအများကြီးရှိတယ်လို့လူခွင့်ရေးအဖွဲ့တွေကပြောဆိုနေကြတာပါ။ရခိုင်ကြပ်ပြီးကော်မရှင်အဖွဲ့ဝင်တူဖြစ်တဲ့ဦးဝေလွင်ကတော့တရားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေနဲ့တာအခြေအနေမှန်ကိုအတိအကျပြောဆိုနိုင်မှာဖြစ်တယ်လို့ပြောပါတယ
်ကျွန်တော်တို့အနေနဲ့သွားတဲ့အချိန်ကာလလည်းတူတယ်ကျွန်တော်တို့နေရာလည်းဟုတ်ဤမဟုတ်ဤဆိုတော့ဆန်းစစ်နိုင်တဲ့ mechanism ရန်ဒီယမ်လည်းကျွန်တော်တို့မှာမရှိဘူးမရှိတဲ့အတွက်ကြောင့်ကျွန်တော်တို့ကဒါကိုဟုတ်ဤမဟုတ်ဤဆိုတာကိုယတိပြတ်ပြောဖို့အတွက်အင်မတန်ကိုခက်ခဲပါတယ်ဒါကြောင့်ကျွန်တော်တို့ရဲ့ကော်မရှင်ထဲမှာဘာအကြံပြုထားလဲဆိုလို့ရှိရင်ဒီဟိုအပေါ်လေးဟိုဒီလိုကြီးစိတ်ချရတယ်ဘက်လိုက်မှုကင်းတယ်ကျွန်တော်စုံစမ်းဆက်ဆင်းမှုတခုတော့လိုအပ်ပါတယ်လို့ပြောပါတယ်။နော်ဒါဟာကျွန်တော်နိုင်ငံခြားလာမယ်လို့ပြည်တွင်းကလာမယ်လို့ကျွန်တော်တို့လူတို့နေရာတို့ကျွန်တော်မပြောဘူး။စုံစမ်းဆက်ဆင်းမှုတရားလိုအပ်တယ်ဆိုတာတော့ကျွန်တော်တို့ကော်မရှင်မှာဖော်ပြထားပါတယ်။အဲ့ဒီစတန်ဒါအတိုင်းပဲကျွန်တော်ထပ်ပြီးပြောချင်ပါတယ်။
လူခွင့်ရေးအဖွဲ့တွေကတော့ရခိုင်ပြည်နယ်အတွင်းရက်စက်ကြံကြုံမှုအခြေအနေတွေအဆုံးသတ်အောင်မြန်မာအစိုးရအနေနဲ့တာဝန်ယူဆောင်ရွက်ရမှာဖြစ်ပြီးတချိန်တည်းမှာလည်းနိုင်ငံတကာတိုင်းဝိုင်းအနေနဲ့ဒီအခြေအနေကိုရပ်တန့်အောင်မြန်မာအစိုးရပေါ်မှာပြင်းထန်တဲ့ပြရားတွေတစုတစီးတည်းပေးသွားရလိမ့်မယ်လို့ပြောပါရ
ချက်ချင်းလည်းရေးရယူဆောင်မှုတွေလိုအပ်ပါတယ်။နိုင်ငံတကာအတိုင်းအမိုင်းအနေနဲ့စကလုံးတွေနဲ့ဝေဖန်နေုံနဲ့မပြီးပဲဒီချိုးဖတ်မှုတွေရပ်တန့်အောင်နှီးလန်းရှာဖွေပြီးတော့လက်တွေ့ကျကျဖိအားပေးလှုပ်ဆောင်မှုလိုပါတယ်။ဒီသတင်းပါထဲမှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စ်တီလာဆန်မြန်မာနိုင်ငံကိုတွားရောက်ခဲ့တယ်လို့အထူးကကြားတဲ့အစိုးရအရာရှိတွေနဲ့လည်းတွေ့ဆုံပြီးတော့ရခိုင်
ကဘာသွားငါအစိုးရတွေကဘာတိုက်တွန်းပြောဆိုနိုင်ဖို့မျှော်လင့်ပါတယ်။ရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုအခြေအနေတွေနဲ့ရွေးကြဒုက္ခတွေ၆သိန်းကျော်အိန္ဒိယပင်လားဒေ့ရှ်နိုင်ငံတွေထွက်ပြေးခဲ့ရတဲ့အခြေအနေတွေဟာလူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်ပြစ်မှုအရာရောက်တာကြောင့်အဓိကတာဝန်ရှိသူတွေအပေါ်မှာပြစ်မှတ်ထားတဲ့ကြံခန့်အရေးယူမှုတွေချမှတ်ဖို့နဲ့မြန်မာနိုင်ငံပေါ် သူတို့ကတိုက်တွန်းထားပါရဲ့ရှင
်။မက်ကင်ဖြူတွေစူးစီးတင်ပြခဲ့တာမှာထိုင်းနိုင်ငံမှာတည်တံ့ပြပေးခံနေရတဲ့မြန်မာလူသမားနှုတ်ဦးရဲ့အမှုနောက်ဆုံးအခြေအနေမတင်ပြခင်နေပြည်တော်မှာအဖမ်းဆီးခံရတဲ့တရင်နောက်တွေရဲ့အခြေအနေကိုလည်းပြောပြခြင်းပါတယ်။နေပြည်တော်လွတ်တော်အဆောက်အုံကိုအဝေးဒိန်းဒရုန်းယာဉ်နဲ့ရိုက်ကူးဖို့ကြိုးစားတာကြောင့်ဖမ်းဆီးခံရတဲ့နိုင်ငံသားတရင်နောက်နှုတ်သောဦးအမှုကိုဒီကနေ့ဒီနေပြည်တော်တရားရုံးတစ်ခုမှာရုံးထုတ်ကြားနာပါတယ်ပြီးခဲ့တဲ့သတင်းဘက်ကလေချောင်းပြန်တမ်းမှုဆိုင်ရာဥပဒေနဲ့ထောင်ဒဏ်2လစီချမှတ်ထားပြီးအခုတော့သွင်းကုန်ထုတ်ကုန်ပုံမှန်ဆွဲချက်နဲ့ထပ်မံစစ်ဆေးနေတာပါဒီအကြောင်းကို VOA သတင်းတော့ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ
်အော်တိုဘာ29ရက်မနေ့ပိုင်းကနေပြည်တော်လွတ်တော်ဆောင်နီမှာဝေတိန်ဒရုန်းလွတ်တင်ရိုက်ကူးဖို့ပြင်ဆင်တဲ့ Tracking နိုင်ငံခြေဆိုင် TRD သတင်းဌာနရဲ့စင်ကူရုံးခွဲကမလေးရှားနိုင်ငံသူသတင်းတော်မျိုးသမီးစင်ကူနိုင်ငံသားမျိုးသားသတင်းတော်တို့အပြင်ဘာသာပြန်ဖြစ်လိုက်ပါသွားတဲ့မြန်မာနိုင်ငံသားသတင်းတော်ကောင်နိုင်ဆိုးနဲ့ရှင်မောင်းတို့ကိုနိုဝင်ဘာ10ရက်နေ့ကလေချောင်းပြန်တမ်းမှုဆိုင်ရာဥပဒေနဲ့ထောင်ဒဏ်2လချမှတ်ခဲ့ပါတယ်ဒီကနေ့မှာတော့သူတို့ထုတ်ကုန်ဥပဒေပုံမှန်ရှိကိုစစ်ဆေးဖို့ဒုတိယကြိမ်ရုပ်ထုတ်ရမှာတရားလိုကိုစတင်စစ်ဆေးပါတယ်ရှင်နေရီဘက်ကလည်းလေကြောင်းပြန်နှံမှုဆိုင်ရာဥပဒေနဲ့ထောင်ဒဏ်ချမှတ်ထားတဲ့အတွက်တင်းကုန်ထုတ်ကုန်ဥပဒေကိုရယ်ဆိုင်ပေးဖို့ရှောက်လေးချက်တင်ခဲ့တယ်လို့ရှင်းနေဦးခင်မောင်စောကပြောပါတယ
်အခုစတာကတော့အဲ့ဆေးရလို့ပေါ့ဗျာဒီလိုကဆွဲတင်တဲ့ရဲပေါ့နော်သူတို့ဖမ်းမိချက်တင်တဲ့ရဲအဲ့ရဲဆင်းနေတဲ့အချိန်မှာလည်းဒါပေါ့လေဆိုတော့ဒီလူတွေကိုဒရုန်းလွတ်တယ်နဲ့အမှုနဲ့ထောင်နှလားချပြီးပြီရှာပေါ်လေဗျာဟိုရှေ့တခါဒီဒရုန်းနဲ့ပတ်သက်လို့ပဲဟိုအပြစ်ပေးပြီးပြီဒီဒရုန်းနဲ့ပတ်သက်လို့ပဲဒီဒရုန်းကိုတရားဖို့ပြင်လာမှုဆိုပြီးတော့ဖြတ်ပြီးတော့ဟွာလိုက်တာဟာနော်ဒီတရားဆွဲတာဟာဒုတိယကိုပြစ်မှုတစ်ခုအတွက်နှစ်ခါအပြစ်ပေးတဲ့ WTO ပါတီကဥပဒေဖောက်ထဲမှာရောက်နေပါလေအဲ့ဒါကြောင့်မလို့ဒီအမှုကိုအခုရက်ပြီးတော့ထားတယ်ဖြစ်ပြီးပါဆိုပြီးတော့အဲ့တော့အဲ့ဒီဟာကိုတရားရုံးကနေတင်းနေလာနေကြရင်ကျေကျေပြတ်ပြတ်ရှောက်လေးပြေးပြီးတော့ရှားနာမယ်ပေါ့ဗျာ
ဒီနေ့ရုံးထုတ်ချိန်မှာတော့မလေးရှားနိုင်ငံသူမောက်ကျွန်လင်းကအမှုနဲ့ပတ်သက်ပြီးအခုလိုပြောသွားပါတယ
်။ So to be honest every day when we turn up
ချင်းပြောရရင်တော့တရားရုံးကိုထွက်လာတိုင်းကျမတို့ဘာတွေဖြစ်နေလဲဆိုတာဘာမှကိုမသိပါဘူး။သူတို့ရဲ့တရားရေးစနစ်ကိုလည်းကျမတို့တကယ်ကိုနားမလည်ပါဘူး။သူတို့ဘာသာစကားကိုလည်းကျမတို့နားမလည်သူကျမတို့ကိုလည်းဘာမှရှင်းပြတာလည်းမရှိပါဘူး။ပထမရုံးချင်းကာလတွေကဆိုရင်မိသားစုတွေရှင့်နေတွေနဲ့တောင်ပေးမတွေ့ခဲ့ပါဘူး။ကျမတို့အနေနဲ့ဘာကူမှရေးရရနားလည်တာမရှိသလိုသူတို့ဘက်ကရှင်းပြပြောဆိုတာလည်းမရှိဖြစ်နေပါတယ်။ဒါကကျမတို့အတွက်တကယ်ကိုအကြီးအမားဆုံးပြဿနာပါပဲ
စင်ကာပူနဲ့မလေးရှားတရင်းနောက်တွေတဲ့သက်ဆိုင်ရာတန်ရုံးတွေကလည်းဒီကနေ့လာရောက်ခဲ့ကြပါတယ်ထောင်ထဲမှာတော့မျိုးသား၃ဦးကနေထိုင်ရတာအဆင်ပြေပြီးမလေးရှားနိုင်ငံသူအမျိုးသမီးမောက်ချွန်လင်းကတော့အခြားချင်းသားတွေနဲ့ရောနှောနေထိုင်ရတာဖြစ်လို့အဆင်မပြေတဲ့အကြောင်းကွန်နိုင်ဆိုးရဲ့မိသားစုဘက်ကလိုက်ပါဆောင်ရွက်ပေးနေတဲ့ကိုရဲထုကပြောပါတယ
်အဲကျွန်တော်သွားတွေ့တဲ့ထောင်ဝင်လာမှာတော့သူတို့၃ယောက်ကတက်တက်တိုက်တိုက်ပြေးတာဟိုဂျုံအဲ့ဒါတားရင်လည်းရောနှောပြီးမထားဘူးပေါ့နော်ဟိုသူတို့တော်တော်လေးအဆင်ပြေပါတယ်ဒီမျိုးသမီးဖြစ်တဲ့ mock trial နဲ့ကျွန်တော်စကားပြောတဲ့အခါမှာသူကဒီတခြားသောမျိုးသမီးယာဆိုတားရင်လည်းသူထားထားတယ်ပေါ့နော်ည9နာရီကနေမနက်4နာရီထိဟိုနမတ်စင်ပုံစံအော်ရတယ်သူတို့ပုံစံအော်သူကောင်းမအဲ့ရအောင်လို့ပြောတယ်သူတို့အဲ့ဒါတော့အဆင်ပြေဖြစ်တယ်ပေါ့နော်ကြာရင်ဒီကျမ်းမာရေးကြည့်ကြမှာစိုးရင်ရတယ်
ဆက်လက်ဆွဲဆိုခံထားတဲ့တွင်းကုန်ထုတ်ကုန်ဥပဒေပုံမှန်ရှိမှအပြည့်ရှိရင်တော့ထောင်နဲ့3နှစ်ပြည့်စင်ငွေတန်ဖြစ်စီချမှတ်ခံရမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ပါရှင်များရှင်မြန်မာနိုင်ငံမှာအင်တာနက်လူမှုကွန်ရက်အသုံးပြုနေတာတွေကိုစောင့်ကြည့်စစ်ဆေးဖို့ပြင်ဆင်နေချိန်မှာပဲ
မြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်ခွင့်အဆင့်တန်းဟာပြီးခဲ့တဲ့နှစ်ထက်စာရင်အဆင့်နှကျသွားတဲ့အကြောင်းကမ္ဘာတစ်ဝှမ်းလွတ်လပ်ခွင့်တွေကိုစောင့်ကြည့်နေတဲ့ Freedom House အဖွဲ့ရဲ့အစင်ကစားကဖော်ပြလိုက်ပါတယ်။အင်တာနက်နဲ့လူမှုကွန်ရက်တွေအသုံးများလာတဲ့တစ်ချိန်တည်းမှာပဲအွန်လိုင်းပေါ်ကဖော်ပြချက်တွေကိုထိန်းချုပ်မဲ့အစီအစဉ်နဲ့ပတ်သက်လို့ VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။မြန်မာနိုင်ငံကလူမှုကွန်ရက်တွေဟာထိန်းချောင်းပေးဖို့လိုအပ်နေပြီလား။အွန်လိုင်းသုံးသူတွေရဲ့အခွင့်အရေးကိုဦးစားပေးတင်သလားဆိုတာတော်ရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးဖို့ဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 0932382555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချုပ်တင်ပေးဖို့ထားနိုင်တယ်လို့VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။စနေနေ့ကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။လာမယ့်စနေည VOA တိုက်ရိုက်လေးလိုက်အစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့လေကျွန်းလူတက်မှုရဲ့နောက်ဆုံးအခြေအနေကိုလည်းကြည့်အောင်ပါ။ဗြိတိသျှလူငယ်နှစ်ဦးဖြစ်တဲ့ဟန်နာဝေးသရစ်နဲ့ဒေးဗစ်မေလာတို့တပ်ဖြတ်ခံရပြီးနောက်ဒီတန်အပြစ်ပေးခံရတဲ့မြန်မာလူငယ်နှစ်ဦးရဲ့နောက်ဆုံးအယူခံနဲ့ပတ်သက်လို့အစိုးရရှိနေတဲ့ဘက်ကရှောင်လဲချက်ပြန်တင်ဖို့ကိုရပ်ပိုင်းမဲ့လိုတဲ့အချိန်မှာပဲဒီအမှုနဲ့ပတ်သက်လို့တရားရုံးကမကြာမီဆုံးဖြတ်ချက်ပေးတော့မယ်လို့မျှော်လင့်ထားတဲ့အကြောင်းတရားခဏ်ကြီးရဲ့ကြိုးဆောင်ရှိနေတွေကသုံးသပ်ပါတယ် VOA သတင်းတော့မအေးမာကဒီအကြောင်းသတင်းပေးပို့ထားပါတယ
်ဗြိတိသျှလူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတဲ့လက်ကျောလူတပ်မှုနဲ့ပတ်သက်လို့တည်တံပေးခြင်းခံရတဲ့မြန်မာရှေ့တောင်လူငယ်နှစ်ဦးရဲ့အယူခံကိုဩဂုတ်လ21ရက်နေ့မှာတော့ကော်စမွေတရားရုံးကနေတဆင့်ထိုင်းဗဟိုတရားရုံးချုပ်ကိုတင်ထားခဲ့ပြီးစက်တင်ဘာလ18ရက်နေ့မှာတော့တရားရုံးကအယူခံကိုလက်ခံခဲ့ပါတယ်။ဒီအယူခံနဲ့ပတ်သက်လို့အစိုးရရှေ့နေတဲ့ဘက်ကရှောက်လဲချက်ပေးရမယ့်ရက်ဖြစ်တဲ့နိုဝင်ဘာ22ရက်နေ့နီးလာချိန်မှာတော့တရားရုံးအနေနဲ့ဒီတစ်ချိန်မှာတော့ဆုံးဖြတ်ချက်ချလိုက်မယ်လို့ယူဆရတဲ့အကြောင်းတရားခဏ်လေးရဲ့အကျိုးဆောင်ရွက်နေတဲ့မြန်မာတန်ရုံးရဲ့ဥပဒေအကြံပေးရှေ့နေဦးအောင်မျိုးတန်းကပြောပါတယ်
။22ရက်7လ2019မှာသူဘက်ကနေပြီးတော့အယူခံခုခံလျှောက်လှည့်ချက်အစိုးရရှိနေဘက်ကတင်ရမှာပါအဲ့ဒီဟာကဒုတိယအကြိမ်ဖြစ်တဲ့ကြောင့်မို့တကယ်လို့မတင်ဘူးဆိုရင်လည်းဒီတရားရုံးနေနဲ့ရုံးနာမှာရောက်နေတဲ့မူလအမှုတွေစာမျက်နှာ4000ကျော်နဲ့အယူခံအင်္ဂလိပ်ဘက်ကတင်တဲ့ဒီအယူခံလျှောက်လှတွေကိုကြည့်ပြီးတော့တင်တော်တဲ့အမိန့်တစ်ခုဆုံးဖြတ်ဖို့အတွက်ကိုတရားရုံးကသုံးသပ်ပါလိမ့်မယ်အမှန်ကတော့တကယ်ရှိတော့ပါပြီအရင်တစ်ချိန်နဲ့တခါချီတူပြီးဆိုတော့ဒီတစ်ခါဆိုတော့တရားရုံးကဆုံးဖြတ်လိမ့်မယ်လို့အင်္ဂလိပ်ပြောလိမ့်ပါတယ်ခင်ဗျာ
မြန်မာတန်ရုံးကတန်မတ်ကြီးရဲ့ညွှန်ကြားချက်အရလက်ကျောမှုနဲ့ပတ်သက်လို့မကြခင်မှာတရားရုံးရဲ့ဆုံးဖြတ်ချက်ဟာအကောင့်ဖြစ်လာမလားအစိုးရဖြစ်လာမလားဆိုတာမသိနိုင်ပေမဲ့လူငယ်နှစ်ဦးအတွက်နောက်ထပ်အယူခံတွေတင်ဖို့အတွက်အစဉ်အသစ်ပြင်ထားခိုင်းတယ်လို့လည်းဆိုပါတယ
်တန်မတ်ကြီးနဲ့စကားပြောဖြစ်တာကတော့ဒီဟာနဲ့ပတ်သက်လို့အင်္ဂလိပ်ဘက်ကအကောင့်အစိုးနှစ်ခုအတွက်ထားမယ်အကောင့်နဲ့ဆိုရင်လည်းတန်ရုံးအနေနဲ့ဒီမြန်မာနိုင်ငံသားကိုဆောင်ရွက်ပေးဖို့နောက်တစ်ခါမကောင်းဘူးဆိုရင်လည်းဒီနိုင်ငံတော်ဘင်းအထိဒီအယူခံဆောင်ရွက်မဲ့ကိစ္စတွေအတွက်သူတည်ပြင်ထားမယ်ဆိုရဲတာမပြည့်ညွတ်တက်တော့ရှိပ
ါရှေ့ပြောင်းလို့တမခံမှန်းကြီး4000လောက်အလုလုကန်နေတဲ့ကော့တာပန်းဖြေကျွန်းဖြစ်တဲ့လိတ်ကျွန်းမှာ2014ခုနှစ်စက်တင်ဘာလမှာလူတက်မှုဖြစ်ပွားခဲ့တာပါ2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာတော့လူတက်မှုနဲ့တရားဆက်ဆုပ်ခံနိုင်ရတဲ့မြန်မာလူငယ်တို့ကိုတနှစ်ကျော်ကြာထိုင်းနိုင်ငံကော်စမွေအကျဉ်းထောင်မှာဖမ်းဆီးထားပြီး2015ခုနှစ်ကမှထိုင်းနိုင်ငံကော်စမွေတရားရုံးကနေအမှုခွနမှုနဲ့အမြင့်ဆုံးဖြစ်တဲ့အဖြစ်တည်တံပေးခဲ့ပြီးဗန်ခွန်အကျဉ်းထောင်မှာဆက်လက်ထိန်းသိမ်းထားပါတယ်ရှင်
ထိုင်းပြည်သားရဲ့ VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ VOA ကထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ VOA ကိုတေးသချင်းတောင်းနေတယ်ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာတက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာလိုက်တာအမှတ်855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာမကြာခင်ဒုတိယနိုင်ဝက်အတွင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားမှာပါအဲ့ဒီမှာတော့ကျမ်းမာရေးကဏ္ဍဥက္ကဋ္ဌရဲ့မြန်မာရေးသုံးသက်ချက်နဲ့တိုင်းရင်းသတင်းလှတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ
ဒီ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေညနေ၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့ခြားသာပရင်းညဘက်အစီအစဉ်တွေကိုည10နာရီလိုင်းနူမီတာ25 kHz 11965လိုင်းနူမီတာ32 kHz 9323ညလိုင်းနူမီတာ51 kHz 5885တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကျမ်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်တဲ့ပြင်တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
လွန်ခဲ့တဲ့2017ကနေဒီနေ့အထိပေါ့ကချင်ပြည်နယ်မှာတိုက်ပွဲတွေပေါင်းမြောက်များစွာပေါ့နော်အချိန်ပေါင်း3
တိုင်းသားဒေသတွေကအချိန်ဒီအသေးစိတ်ကိုမကြခင်နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ဦးဝင်းမင်းစီစဉ်ထုတ်လွှင့်တဲ့ကျမ်းမာရေးကဏ္ဍအလှည့်ရောက်လာပါပြီဒီတစ်ပတ်မှာတော့ဆယ်ကျော်သက်စိတ်ကြပြဿနာကာကွယ်ရေးအကြောင်းကိုတင်ပြထားပါတယ်ဆယ်ကျော်သက်တွေမှာစိတ်ကြလက္ခဏာအတွေ့ရများလာတာကိုကာကွယ်ဖို့အတွက်မိသားစုဝင်တွေနဲ့ကျောင်းတွေမှာပညာပေးရေးကိုအဓိကထားလှုပ်ဆောင်တဲ့လို့စိတ်ကျန်းမာရေးပညာရှင်တွေကပြောနေပါတယ်ဒီအကြောင်းစိတ်တက္ကသိုလ်တက်စိတ်ကျန်းမာပညာဌာနပါမောက္ခဌာနမှူးဒေါက်တာတင်ဦးကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ
်โอเคပါမောက္ခဒေါက်တာတင်ဦးခင်ဗျာဒီဆယ်ကျော်သက်ရွယ်မိန်းကလေးတွေမှာအထူးသဖြင့်ပေါ့ဆရာနော်ဒီစိတ်ကြယောဂလက္ခဏာတွေအတွေ့များလာတဲ့အကြောင်းကိုပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးဒါကိုကာကွယ်နိုင်ဖို့အတွက်ဆွေးနွေးကြမှာဖြစ်ပါတယ်ဆရာကြီးဒီစိတ်ကြယောဂလက္ခဏာတွေဖြစ်တာနဲ့ပတ်သက်ပြီးတော့ကာကွယ်နိုင်ဖို့ဘာတွေအဓိကထားပြီးတော့လုပ်တင်လဲဆရာကြီး
စိတ်ကြမာခြင်းဆိုတာစိတ်ယောဂစိတ်ကြကြတာဖြစ်စီကျွန်တော်စိတ်မကြမ်းတာဖြစ်စီဖြစ်တာလည်းအကြောင်းမျိုးမျိုးကြောင့်ပေါ့ခန္ဓာကိုယ်ကြလည်းဖြစ်တယ်ဒီတိုင်းဆိုင်ရာဖြစ်တယ်၊ဒီတိုင်းဆိုင်ရာဖြစ်တယ်၊အပိုင်းအကျင့်ဖြစ်ပြီးမှုတွေတောင်ဖြစ်တယ်။အဲ့ဒါတွေကိုမဖြစ်ခင်ကြိုတင်ကာကွယ်လို့ရတာပေါ့။အဓိကတော့ကျွန်မချက်တာကတော့ဒီကလေးမျိုးလေးရပေါ့။အခုပြည်ရဲ့ကိုယ်ဝန်ဆောင်အချိန်လေးကစေရကိုယ်ဝန်ဆောင်နိုင်ကောင်းအောင်ခင်းကြဲမှာပေါ့။ကိုယ်မှန်မှန်ပြတာ၊ဒီအတက်ကတော့ရေးရထိုးတာ၊အပတ်တော့ဒီကိုပုံမှန်စားတာအချိန်ပုံမှန်ပေါ့။ဒါမျိုးကြည့်ကြမှာမကလေးကြမ်းမှာပေါ့။အဲ့ဒီကလေးငယ်စဉ်ကမကြမ်းနိုင်လေ။ကလေးကိုချိန်သွားလို့ရှိရင်ကြည့်လိုက်ရင်ကလေးကသိကြတာဖြစ်စီစာရရလေးပြနေတယ်။ဒါပြီးတော့ကလေးကိုပြည့်စုံတာလည်းအရေးကြီးတာပေါ့။ဒါပြီးတော့ကလေးငယ်ရင်မှပြည့်စုံတာမတတ်ရင်ဒါမှမဟုတ်ရင်ကလေးကိုပြစ်ထားတယ်လို့မျိုးဖြစ်တာမျိုးခါလေးကတချို့ကလေးတွေကအပြင်းချုပ်ခံရတာပေါ့နော်။စိတ်ပိုင်းဆိုင်ရာခန္ဓာကိုယ်ကလည်းမြင့်မားခံရတာမျိုးအဲ့လိုမျိုးတွေမဖြစ်အောင်ပေါ့။ဒါပြီးတော့အမေတွေအဖေတွေကလည်းမိသားစုတွေမှာငြင်းငြင်းချွေချွေပေါ့။အခုဖြစ်ကနောက်ပိုင်းသားဖြစ်လာလို့ဆိုအဖေရောမိရောအလုပ်တွေများလာကလေးတွေကိုမကြည့်နိုင်ဘူးအချိန်မပေးနိုင်ဘူးအချိန်မပေးနိုင်တော့အနေနဲ့တော့ကလေးတွေကစိတ်ပိုင်ဆိုင်ရာထိခိုက်မှုကြတာပေါ့အဲ့ဒီအမေကြီးနည်းနည်းလေးကလေးတွေကိုဘယ်လိုကြည့်ကြည့်ပြောထောင်ရမလဲဆိုတာလေ့လာပြနေတာပေါ့အဲ့ဒီကကျွန်တော်တွေ့နေရတာပေါ့ကလေးတွေကိုကိုယ့်ရဲ့ဒေါသနဲ့ကြီးဟိုက်ပြီးဆုံးမတာမျိုးအဲ့လိုဆိုရင်တော့ကလေးတွေရဲ့စိတ်ပိုင်ဆိုင်ရာထိခိုက်မှုဖြစ်သွားရင်ကြည့်လာလို့ကျန်ဒီကလေးတွေကစိတ်တက်ကြတာဖြစ်ပြီးတခြားသိရတဲ့ပြဿနာလေးဖြစ်စီဖြစ်လာနိုင်တာပေါ့နော်အဲ့ဒီတော့ဒီမှုရေးဆေးကြီးအရက်ဒီအဲ့အရာကိုဆောင်နိုင်အောင်ပေါ့လုပ်ပေးတယ်။ကျောင်းကြီးမှာဖိကျမကြီးအပြုပေးလိုက်တာလို့တက်ကွထက်တယ်မှာဟောပြောပေးလိုက်တာအဲ့အရာတွေရုပ်တင်တာပေါ့နော်
။ဟုတ်ကဲ့ဆရာကြီးဒီကျောင်းတွေမှာစိတ်ကျမကြီးနဲ့ပတ်သက်ပြီးတော့လုပ်ဖို့ကဘာကြောင့်အရေးကြီးရလဲဆရာကြီ
း။ကျမကြီးလို့ဆိုလိုက်လို့ရှင်လူတွေကခန္ဓာကိုယ်ကျမကြီးပဲခေါင်းနဲ့ရိုက်ရောက်လာပြီးစိတ်ကျမကြီးတစ်ခါကြီးမိထားတာမျိုးရှိတတ်တာပေါ့။ဒါမျိုးတွေမမိုးမိတာမျိုးရှိတတ်တာပေါ့နော်။စိတ်မကျန်းမာမှုပေါ့နော်ကျွန်တော်တို့စိတ်ယောဂဖြစ်စီစိတ်မကျန်းမာတာဖြစ်စီဒီကျောင်းသားလူငယ်တွေတပည့်အရွယ်တွေမှာဆန့်တက်ပေါ့ဥပမာဆိုကြောက်တဲ့ယောဂါတွေစိတ်ရင်းတဲ့ယောဂစိတ်ဖြည်ရတာဆိုတော့အဲ့ဒီငယ်ပြီးကြလည်းဆန့်တက်တာပေါ့အဲ့ဒါကိုသတိထားမိတတ်တယ်ဒါဆိုကျွန်တော်ဆိုစကားလေးရှိတာကျောင်းကြီးပြောရေးစာတော်ရမိတာလေဆိုတာကတော့ကျောင်းမှာပြောရှင်ရတဲ့စိတ်ကျန်းမာမှုပြတာပေါ့နော်အဲ့မှကြွားစာလိုက်နိုင်မှာကျွန်တော်တို့စိတ်ကျန်းမာရေးနဲ့ဒီကျောင်းသားတယောက်ရဲ့စာလိုက်နိုင်မှုအောင်မြင်မှုကတည်းကအချို့ဆက်ဆက်နေပေါ့ကျွန်တော်ကျောင်းသားလူငယ်ဆိုတာတော့သူရဲ့ကိုယ်ရည်ကိုယ်စည်းကကုမျိုးနေတဲ့အရွယ်ပေါ့ဆက်ရှိနှစ်ကျော်ရှိကြတော့ပုံကျူလာတာပေါ့အဲ့တော့အဲ့ဒီချိန်မှာဒီစိတ်ပိုင်းဆိုင်ရာဖ ที่ใช้มือชี้แนงเงยสูงเนาะเพื่อคุยกูเรียอาเน่ไหนเนาะแต่เจ้าไอ้เช่นมาดีต้องมาลุงเงยเงยสิจำมาดีอะดีจีอ่ะเนาะ
เขาเกิดใช่ที่เจ้าต้องลุงเงยดีด้วยชีวิตพี่เราว่าเสียเนาะที่เจ้าสิจำมาดีพอเปลี่ยวไปเลยเจ้าเดียมาที่ก็บาร์เลยเจ้าเดียมา
คุณจะต้องเจอยามานี่ก็มาเจ้าจำมาอีกก็เลยเลิกไม่ได้หมดเนาะทำไมที่ที่เราขณะกูจำมาอีกจะไปที่จะทำเรื่องไหนหมดเนาะเพราะฉะนั้นที่จำมาอีกเป็นยาเชื่อมเนี่ยเลยอีกตัวนี้เลยที่เป็นเนี่ยมาเรื่องไหนแต่ทำไมเจ้าจำมาอีกจะเสียสาวหมดเนาะแต่ว่าที่จำมาอีกไปจะชูปากหมดเนาะทำไมเจ้าเจ้าเนี่ยยายมาปานไหนดีกว่ายังรู้ยังมาเราลงไม่ได้ตรงนี้เราก็เจ้าได้ชอบมาเราอีกที่จำมาอีกเนี่ยตอนนี้เจ้าจำมาอยู่ကလေးရဲ့စိတ်ပိုင်းဆိုင်ရာပဒတိပညာပြရလုပ်ခဲ့ကြတာရှိတယ်။အဲ့ဒါတော့မမတော့တပြေလုံးတိုင်းကြနေလို့ပါ။အဲဒါဆိုတော့ကျောင်းဆရာဆရာမတွေကဒီကျောင်းသားလူငယ်တွေရဲ့စိတ်ပိုင်းဆိုင်ရာပြဿနာတွေကိုနားလည်မှဒီကျောင်းသားတွေကိုဆက်ဆံနေနေရမှာပို့ပြီးတော့ကျောင်းသားတွေအတွက်ကိုစိတ်ကျန်းမာရေးပိုကောင်းနေတော့
ဟုတ်ကဲ့ဆရာဒီကျောင်းတွေမှာဒီဖြစ်နိုင်တဲ့အနေအထားလုပ်နိုင်တဲ့အနေအထားတွေကိုဥပမာလေးနဲ့နည်းနည်းလေးချက်ရှင်းအောင်ရှင်းပြပေးပါလား
။ဥပမာဆိုတာဆိုကျွန်တော်တို့ပုတ်ကလေးကကြောင်းနေပါတော့เนาะတချို့အမေကြီးကြောင်းနေပါပဲဖိကနေတာအကင်းကျက်တယ်ဆင်းရဲအောင်ချက်ကအားကောင်းနေပါတော့အဲလိုကြောင်းတချို့အဲဆိုကျွန်တော်ကသိကျမှန်ကြီးဒီကံဖွင့်နေတော့အဲဒီကြောင်းမှတက်ပြီးတော့တချို့ပေါ့เนาะကျွန်တော်ဒီမှာဒီစိတ်ရှိရှိမှုတော့လာပြတယ်လို့ကလေးကြီးရှိတာပေါ့အဲ့မှာမသိရလဲဆိုတချို့ကြောင်းနေမှာဆိုရင်ဒီလိုကြောင်းမှသူကြီးကိုရဆင်းနေတော့ကျွန်တော်ဘုံကြီးညိုင်းထွက်စေချင်တော့သိကျန်တအားတင်းကျက်တယ်ဥမာတစ်ခုနဲ့ပြောမယ်ဆိုတော့အိမ်ကျောင်းကျောင်းဆယ်ကရက်စက်လေးတွေကကျောင်းသားတွေခါဆယ်မိန်းကလေးတွေကတော့မကြည့်အောင်လို့ပြောတယ်။အဲ့ဒီမိန်းကလေးတွေရှိရင်ခေါင်းငုံပြီးသွားမှာပေါ့။ဒီလိုခေါင်းငုံမသွားမလဲကြည့်ရဆိုရင်အစ်ဒီလေးကကြည့်တယ်။ဆိုတော့ဒါတော့ဒီလိုမျိုးအတားအကျဉ်းချက်တယ်ဒါကသဘာဝကျမကျဆရာသင်္ခါပြင်တာပေါ့နော်။တော့တခြားဒီသိကျမှရည်ပြဿနာနဲ့ပတ်သက်ပြီးကျောင်းနေမှာဆိုတော့ဒီကဒီ program တွေဆွဲပြီးတော့ဖွင့်တင်တာပေါ့။ဒီကစစ်ကြမ်းမကြီးဆိုတာပါလေဆိုတာကျောင်းသားလူငယ်တွေရဲ့စိတ်ပိုင်းဆိုင်ရာခံစားချက်အကြောင်းတွေသူ့ရဲ့အကျိုးအလိုက်ခံစားချက်အကြောင်းတွေသူ့ရဲ့စိတ်မကြမ်းမှလို့သိရင်စိတ်မကြမ်းမှတာကိုသိနိုင်အောင်ပေါ့ဆရာဆရာမကြီးလည်းပြောကြမယ်ကျောင်းသားလူကောင်းမှုတွေပြောကြမယ်ပြီးပါပြီပြောကြမှာပေါ့နော်သူစိတ်မကြမ်းမှလားစိတ်ယောဂါဆိုတာရှင်းပြမဟုတ်ဘူးပေါ့နော်စိတ်မှမဟုတ်ဘူးလို့ငယ်ငယ်စဉ်ကသူတို့သိသွားတော့မှဒါကြီးကိုအမေရောကူလို့တမိုင်ဆိုတော့ဒီစုစုကူလို့ဆိုရင်ဒီကလေးတွေအတွက်ကိုပို့ပြီးတော့ရက်လက်ကောက်ပါပေါ့
ဟုတ်ကဲ့ဆရာနောက်ထပ်ရောကျောင်းတွေမှာဒီဖြစ်တဲ့ဥပမာလေးတွေရှိသေးလားဆရာ
ခါလေးကမငြိမ့်တဲ့ကလေးတွေပေါ့နော်ကျွန်တော် attention deficit hyperactivity disorder လို့ခေါ်တော့ဒီကလေးကြီးလည်းမငြိမ့်ဘူးအဲ့ဒါဆိုရင်ဆရာမနေနဲ့ဒီဟာကိုမနားမလည်ထားလို့ဆိုရင်ဒီကလေးဆိုးတယ်လို့ပဲထင်ပါပေါ့ဆိုးတယ်လို့ဆိုရင်လည်းကလေးအပြစ်ပေးတာဆိုကလေးကပို့ပြီးတော့အဲ့ကဲဒီနေတော့အဲ့လိုပဲအချို့ကလေးတွေမှာလမ်းကြီးပြဆိုတာကျွန်တော်ခေါ်တာပေါ့နော်သူကဟိုမလိုက်နိုင်တဲ့နေရာမှာအချို့ PDR မှာတချို့ဆိုရင်ကြီးနေတာကိုမလိုက်နိုင်ဘူးပေါ့နော်တချို့ကျတော့ဖတ်တာလိုက်တယ်ဒီလိုမျိုးကြဥပမာပြောတာပေါ့အဲ့လိုကလေးတွေမှာအဖြစ်များတဲ့စိတ်ပိုင်းဆိုင်ရာပြဿနာတွေရောဂါတွေကိုကျင်းညာပေးမယ်ဆိုလို့ဆိုရင်ကိုယ်ကလေးတိထားမိလားလဲကိုယ်ကလေးထားမိလားလို့ဆိုရင်ဒီကလေးတွေရဲ့စိတ်ပိုင်းဆိုင်ရာနားလေလို့ဆိုရင်ကလေးတွေနောက်ပိုင်းဖြစ်တဲ့စိတ်ပိုင်းဆိုင်ရာပြဿနာတွေကကွယ်နိုင်တယ်လူကြီးစိတ်ကျွဲတာလိုအရေးကျွဲတာကိုကွယ်နိုင်တယ်နော
်ဟုတ်ကဲ့ချစ်စုများကြီးတင်ပါတယ်ဆရာ
ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ရပြီးခုတခါတော့ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ပဲဖြစ်ပါတယ်မြန်မာဈေးကွက်စီးပွားရေးမှာမွေးရစေးနဲ့မှောင်ခိုလုပ်ငန်းကရတဲ့ငွေမဲတွေကြီးစိုးနေပုံကိုဦးအောင်ခင်ကသုံးသပ်ပြီးတင်ပြထားပါတယ
်လွန်ခဲ့တဲ့နှစ်အောက်တိုဘာလမှာဒေါ်ဆန်းစုကြည်အိန္ဒိယနိုင်ငံကိုရောက်ဆင်ကဗန်လုံကအမကလုံကနဲ့ဆက်စစ်စွန်းအင်လုံကမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ဖို့နားလည်မှုစာရင်းသွားဖို့လက်မှတ်ထိုးပါတယ်။နိုဝင်ဘာလရောက်တော့ရူပီးငွေ900ဒါနဲ့1000ဒံကိုအသုံးမဝင်ကြောင်းအိန္ဒိယအစိုးရကြေညာပါတယ်။ငွေမင်းနဲ့ငွေတုပပအောင်လုပ်ရတာဖြစ်တယ်လို့ဆိုပါတယ်။မြန်မာပြည်မှာလည်းငွေဆက်ကူယူသိမ်းမှုကြောင့်အစိုးရစနိုင်မှုကြီးထွားတဲ့အစီအလံရှိပါတယ်။ငွေမဲတရားဝင်ဖြစ်လာရင်ပုံမှန်စီးပွားရေးမှာဝန်ဆန့်သွားလို့စီးပွားရေးကိုတိုးတက်စေသလိုလို့ထင်ရပါတယ်။ဒါပေမဲ့ရရှိအတွက်မကောင်းပါဘူး။တိုင်းပြည်စီးပွားရေးအစိပ်ပိုင်းအတော်များများခွာခြားတဲ့ငွေမဲနဲ့မတမာငွေကြေးအဖြစ်လူစုစုလက်ထဲရောက်နေတာဟာစီးပွားရေးကမောက်ကမဖြစ်စေပါတယ်။ ဈေးနှုန်းအစမတမြင့်မှုမမျှတတဲ့ပြင်ဆိုင်မှုအခရီးလိုက်စားမှုစတာတွေကြောင့်ဆင်းရဲချမ်းသာကွာဟမှုကြီးမားလာပါတယ်ငွေဈေးကရတဲ့ငွေမဲကိုခွာချပြီးသုံးတာဟာစီးပွားရေးတိုးတက်မှုနှုန်းကိုဆုပ်ယုပ်စေတယ်လို့ဆိုပါတယ်ငွေမဲခွာချမှုကြောင့်ငွေကြေးအဝင်အထွက်မှာပန်းစနိုင်လို့ငွေပလဲမှုနဲ့ဘန်ဒိုးတို့မတိမငြိမ်ဖြစ်ရတယ်လို့ဆိုပါတယ်ဘူးရဲ့ဈေးကရတဲ့ငွေမဲဟာ
စေအစိုးရရဲ့ဈေးွက်ဈေးဝါးကြီးမှာတရားဝင်အရင်နှီးဖြစ်လာပါတယ်။ငွေရေးဈေးထုတ်လုပ်တဲ့တိုင်းရင်းသားလက်နက်ကိုင်နဲ့အစိုးရတပ်အပြစ်ခတ်ရဲစဲလိုက်တဲ့အခါမှာသူတို့ရဲ့ငွေမဲကိုစေအစိုးရကတရားဝင်အသိမှတ်ပြုပါတယ်။ငွေရေးဈေးနဲ့အကြောင်းမြန့်မှောင်ကူတွေကြီးပွားလာပါတယ်။နိုင်ငံရေးစည်းဝါးရေးစည်းရေးနဲ့မူရေးဈေးရောတွေးဆက်တင်ဖြစ်လာပါတယ်။ပြည်သူစစ်နဲ့ဘိန်းမှောင်က ချမ်းသာဆုံးဖြစ်လာပါတယ်။လော့စင်ဟန်ရဲ့ Asia World ကုမ္ပဏီကိုတားဖြစ်သူစတီဗင်လော့ခေါ်ဦးထွန်းမြင့်နိုင်ကဆက်ခံပါတယ်။နေပြည်တော်ဆောင်းလုပ်မှုနဲ့အခြားလုပ်ငန်းတွေမှာ Asia World အဓိကပါဝင်ပြီးရန်ကုန်အလုံးစိတ်ကမ်းတစ်ခုလုံးကိုလည်းပိုင်ဆိုင်ပါတယ
်။ဈေးကွက်ကပုဂ္ဂလိကဘဏ်လုပ်ငန်းတည်ထောင်ခွင့်ပေးချိန်မှာငွေရင်းထုတ်နိုင်သူဟာဘေးမောက်ကုန်နဲ့အခွင့်အရေးကခရိုနီတွေဖြစ်ပါတယ်။ဒါကြောင့်သူတို့တူထောင်တဲ့ဘဏ်မှာငွေကြေးခွာချတာမဆန်းပါဘူး။ကိုကန်တရုတ်ဥပိုက်ထွန်းရဲ့အာရှဒနာဘဏ်နဲ့ရှမ်းတရုတ်ဥကျော်ဝင်းရဲ့မေဖလာဝါဘဏ်ကို2005မှာပိတ်လိုက်ရပါတယ်။ဥပိုက်ထွန်းဟာရွှေတောင်ကုမ္ပဏီကိုတည်ထောင်ပြီးလုပ်ငန်းမျိုးစုံမှာရင်းနှီးမြှုပ်နှံနေပါတယ်။ဦးသိန်းစိန်အစိုးရလက်ထက်မှာရန်ကုန်မြို့ကအဓိကကျတဲ့အချက်အချာကျတဲ့မြေနေရာတွေကိုရွှေတောင်ကုမ္ပဏီကဇက်တိုက်ရရှိခဲ့ပါတယ်။ငွေမဲကြောင့်နေချင်းညချင်းဥပိုက်ထွန်းချမ်းသာလာတာလို့ဆိုပါတယ်။တချို့ကလည်းတရုတ်ကုမ္ပဏီကိုစားစီးပွားရှာနေတာလို့ဆိုပါတယ်။ဒါပေမဲ့ဥတည်စားလို့အခွင့်အရေးမရဘူးလို့ဥပိုက်ထွန်းကညင်းညူကြောင်သိရှိရပါတယ်
။အခုတော့ဗိုလ်ချုပ်မှူးကြီးတွေနဲ့ယင်းနှီးသူအဖြစ်လူသိများတဲ့ဦးအောင်ကိုဝင်းရဲ့ကမ္ဘောဇာဘဏ်ဟာမြန်မာပြည်မှာအကြီးဆုံးပုဂ္ဂလိကဘဏ်ဖြစ်လာပြီးကြောင်မြေလုပ်ငန်းနဲ့လေကြောင်းလိုင်းကိုပါတည်ထောင်ထားပါတယ်။ရှမ်းပြည်နယ်မှာဘူဂျိုကြီးမောင်အေးတိုင်းမှုဖြစ်စဉ်ကဦးအောင်ကိုဝင်းဟာကြောင်မြတ်လုပ်ငန်းမှာအခွင့်အရေးခံစားခဲ့ရသူဖြစ်ပါတယ်။စေအောင်စုရရှိထားတဲ့မတမာငွေကြေးကိုခရိုနီပိုင်ပန်တွေကခွာချပေးတယ်လို့မယုံသင်တာဖြစ်သူတွေလည်းရှိပါတယ်။ကမ္ဘောဇာဘဏ်ဟာငွေကြေးခွာချမှုကိုဟန်တားရမယ့်တာဝန်ကိုကောင်းကောင်းသိဖို့မရဘူးလို့ Financial Action Task Force FATF ကကြေညာထားတာရှိပါတယ်။ဦးဒေဇဦးဇော်ဇော်ဦးအောင်ကိုဝင်းဦးထွန်းမြင့်နိုင်ကမ္ဘောဇာဦးခင်ရွှေယူဇနာဦးထင်းမြင့်ဦးမိုက်ကယ်မိုးမြင့်ဦးအိုက်ထွန်းစတဲ့ခရိုနီကြီးတွေကိုလူသိများကြပါတယ
်။အိန္ဒိယမှာလိုပဲမြန်မာပြည်မှာဗန်တိုင်းမှာမအပ်တဲ့ငွေတွေအများကြီးရှိတယ်လို့မတ်လတ်ထုအမေရိကန်နိုင်ငံရဲ့ဌာနနိုင်ငံတကာမူရစေချုပ်ခန့်ရေးမဟာဗျူဟာအတွဲနှစ်မှာဖော်ပြပါတယ်။ငွေကြေးခွာချမှုနဲ့ဗန်နာရေးပြစ်မှု Money Laundering and Financial Crime ကိုတိသာဖော်ပြတဲ့အစီရင်ခံစာဖြစ်ပါတယ်။ပွင့်လင်းမြင်သာမှုမရှိတဲ့အပြင်အရေးယူခံရမယ့်အလားအလာနေတာဟာငွေကြေးခွာချဖို့အခြေအနေပေးတာဖြစ်ပါတယ်။ကမ္ဘာမှာဘိန်းဖြူအများဆုံးထုတ်လုပ်ပြီးဒေတာတွင်းမှာစိတ်ကြွားစေးအများလုံးထုတ်လုပ်နေတာမြန်မာပြည်ပါ။အရွယ်ရောက်သူမြန်မာပြည်သားတွေမှာဗန်စည်းရင်းရှိသူက25ရာခိုင်နှုန်းပဲရှိပါတယ်။လက်ငယ်ငွေကြေးပြီးစီးပွားရေးလုပ်ကိုင်ကြတာမို့မသမာငွေကြေးကိုဖတ်ဆီးနိုင်မှုခက်ခဲပါတယ်။ဥပဒေအရဖွင့်ခွင့်မရှိပေမဲ့မြန်မာတရုတ်နေဆက်မှာကစီနိုကစားဝိုင်း၅ခုရှိပါတယ်။ငွေကြေးခွာချမှုစောင့်ကြည့်ရေးအတွက်ကွန်ပျူတာစနစ်ကောင်းဖို့လိုပေမဲ့မြန်မာပြည်မှာစာရွက်စာတမ်းအားကိုးနေရာတုံးဖြစ်ပါတယ်။ငွေကြေးခွာချမှုစောင့်ကြည့်ရေးအတွက်လိုအပ်တဲ့စွမ်းရည်တွေမြန်မာအဖွဲ့အစည်းတွေမှာချိုးတဲ့နေသေးကြောင်းအမေရိကန်နိုင်ငံသားရေးဌာနနိုင်ငံတကာမွေးစေချုပ်ခံရေးမဟာဗျူဟာအတွဲနှစ်မှာပေါ်ပြထားပါလိမ့်ခင်ဗျာ
။ဒီကောင်ကင်းရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။အခုတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ပါမယ်။ထိုင်းအခြေစိုက် BNI ဝိုင်းတော်သားတွေကအစီအစဉ်ထုတ်လွှင့်တာဖြစ်ပါတယ်။
sin tin set twa me tan yin tadin lwa ga chu so ba de myama nang ngan twan tan yin tan lu myo su de ni thain cha de ayat de ta rui ma phit pyet ni de phit pyet rui ne tan yin tan rui ye atan rui ko thin hat tin set tha ra phit ba de
ပါရှင်ကျမကအမိပါဒီပါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းတော်မှာနားဆင်ရမှာတွေကတော့မြောက်ပိုင်းမဟာမိတ်ဖွဲ့ဝင်နေနဲ့ဖွဲ့စည်းထားတဲ့ပြည်တော်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ FPNCC ရဲ့မူလသဘောထားအတိုင်းဝါတဖွဲ့ကဆက်လက်ရည်တည်သွားမယ်လို့ပြောဆိုလိုက်ပါတယ်KNU ဦးဆောင်တဲ့ကရင်အမျိုးသားတွေရဲ့ညီညာစီမံခန့်ခွဲမှုသဘောထားဟာ MCA သဘောတူညီချက်ကိုချိုးဖောက်ရရောက်တယ်ဆိုပြီးကရင်ပြည်နယ်အစိုးရနယ်စပ်ရေးရာနဲ့လုံခြုံရေးဝန်ကြီးကကန့်ကွက်စွာထုတ်ပြန်လိုက်တဲ့ဆိုတဲ့သတင်းတွေကိုနားဆင်ကြရမှာပါရှင်။ဒီမှာကနန်းဟွန်ပါရှင်သတင်းတွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါ။ဝါတက်ဖွဲ့ UWSA အထူးဒေသနှင့်ခေါင်းဆောင်နဲ့မင်္ဂလာတက်ဖွဲ့ MNDA အထူးဒေသလေးခေါင်းဆောင်တွေကိုအစိုးရရဲ့ငြိမ်းချမ်းရေးကိုယ်စားလှယ်တွေကတွားရောက်တွေ့ဆုံပြီးတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရဲ့သဘောတူစာချုပ် MCA လက်မှတ်ရေးထိုးဖို့တိုက်တွန်းပေမဲ့ UWSA ဝါတက်ဖွဲ့က MCA ကိုလက်မခံနဲ့မြောက်ပိုင်းမဟာမိတ်နဲ့အတူဆက်လက်ရပ်တည်သွားမယ်လို့ဝါတက်ဖွဲ့ရဲ့လာရှုမျိုးဆက်ဆံရေးယုံတာဝန်ခံဦးညီရမ်ကပြောပါရယ်။နေဆက်ရေးရလုံချုပ်ရေးပြည်တော်စုဝန်ကြီးဒုတိယဘုချုပ်ကြီးရဲအောင်ဦးဆောင်အစိုးရကိုယ်စားလှယ်အဖွဲ့ဟာနိုဝင်ဘာလ17ရက်နေ့ကဝါခေါင်းဆောင်တွေနဲ့တွေ့ဆုံပြီးနိုဝင်ဘာလ12ရက်နေ့မှာတော့မင်္ဂလာတက်ဖွဲ့ခေါင်းဆောင်တွေကိုတွားရောက်တွေ့ဆုံခဲ့တာဖြစ်ပါတယ်။ FPNCC အဖွဲ့ဝင်တွေဖြစ်တဲ့ AA ရခိုင်တပ်မတော် MNDAA ကိုကန့်နဲ့ TNLA တပ်တို့၃ဖွဲ့ကိုရှမ်းပြည်နယ်အစိုးရကအကြမ်းဖက်အဖွဲ့လို့တတ်မှတ်ထားတာကိုပယ်ဖျက်ပေးဖို့ဝါခေါင်းဆောင်တွေကတောင်းဆိုခဲ့ပါတယ်။ကချင် KIA ရှမ်း SSPP အပါအဝင်မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်9ဖွဲ့ပါဝင်ဖွဲ့စည်းထားတဲ့ FPNCC ဟာ MCA ကိုလက်မခံပဲနေပြီးတော့အစိုးရနဲ့နိုင်ငံရေးတက်ရိုက်ဆွေးနွေးဖို့နှီးလန်းရှာဖွေနေတဲ့မြောက်ပိုင်းမဟာမိတ်တယင်နာလက်နက်ကင်တပ်ဖွဲ့တွေဖြစ်ပါတယ်
။ရခိုင်ပြည်နယ်ပူရီတောင်မြို့နယ်မှာဒီလ13ရက်နေ့ကတစ်တနှလုံးထဲမှာထည့်ထားတဲ့ WY စာတမ်းပါစေကြွစေပြတဲ့တန်းနီပါကိုရဲတပ်ဖွဲ့ကဖမ်းဆီးရမိတယ်လို့သိရပါတယ်။အဲ့ဒီစေပြတွေကိုပူရီတောင်မြို့အမတ်လေးတပြေကုန်းရက်ွက်ဦးစိုးပိုင်နေအိမ်ကိုရဲတပ်ဖွဲ့ကတရင်ရရှာဖွေစဉ်အခုလိုဖမ်းဆီးရမိတာဖြစ်ပြီးစေပြတွေရဲ့ကာလတန်ဖိုးကျသိန်းပေါင်း 19,500 ခန့်ရှိတယ်လို့ပူရီတောင်မြို့နယ်မှဦးတောင်းမွေကပြောပါတယ်။အခုဖမ်းဆီးရမိတဲ့စေကြွစေပြတွေဟာပူရီတောင်မြို့မှာအရေးအတွက်အများဆုံးဖမ်းဆီးရမိတာဖြစ်ပြီးစေပြတွေကိုဒေတာတွင်ကျောင်းသားနဲ့လူငယ်တွေတုံဆဲမှုမြင့်မားနေတယ်လို့တပတ်နိုင်ငံဘင်္ဂလားဒေ့ရှ်ကလည်းတင်ပို့မှုတွေရှိနေတယ်လို့ဒေတာခန်တွေပြောပြချက်အရသိရပါတယ်။
ထာနေတိုင်းရင်းသားများရဲ့မြေယာအုံချမှုကိုစန့်ကျင်တဲ့မြန်မာအစိုးရရဲ့မြေလွတ်မြေရိုင်းများစီမံခန့်ခွဲရေးဥပဒေဖြတ်သိမ်းရမယ်ဆိုပြီး KNU တောင်းဆိုကြေညာချက်အပေါ်ကရင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဗိုလ်မှူးကြီးမျိုးမင်းနောင်က KNU ထံကိုကန့်ကွက်စာပေးပို့လိုက်ပါတယ်။နိုဝင်ဘာလ10ရက်နေ့ကကန့်ကွက်တာဖြစ်ပါတယ်။၎င်းကြေညာချက်ဟာနိုင်ငံတော်အစိုးရရဲ့အုပ်ချုပ်ရေးစီမံခန့်ခွဲရေးတွေကိုဝင်ရောက်ဆုတ်ဖက်တဲ့သဘောပါရှိပြီး MCA သဘောတူညီချက်ကိုလည်းချိုးဖောက်ရရောက်တယ်လို့အဲ့ဒီစာမှာရေးသားထားပါတယ်။ကရင်ပြည်နယ်အစိုးရကနေကန့်ကွက်တာထက်ပြန်လည်သုံးသပ်ပြီးတောင်းဆိုတဲ့အဖွဲ့နဲ့ညှိနှိုင်းအပြေရှာတာကိုလှုပ်တင်တယ်လို့ KNU ဗဟိုမြေယာဌာနကော်မတီဝင်ဘတူမန်မန်မန်ကပြောပါတယ်။
လာမယ့်2018ခုနှစ်အပိလကုံမှာမော်မျိုးသားပါတီ MNP ဒုတိယအကြိမ်ပါတီညီလာခံကျင်းပသွားမယ်လို့ပါတီထွေထွေတွင်ရင်မူနိုင်လည်ဓမ္မကပြောပါတယ်နိုဝင်ဘာလ12ရက်နေ့ကဆုံးဖြတ်လိုက်တာပါဒုတိယအကြိမ်ပါတီညီလာခံကျင်းပရေးကော်မတီကိုလည်းဥက္ကဋ္ဌဖြစ်နိုင်ငွေသိန်းအတွင်ရင်မူနိုင်လည်ဓမ္မတို့အပါအဝင်19ဦးပါကော်မတီအဖွဲ့ဝင်ဖွဲ့စည်းလိုက်ပါတယ်ညီလာခံကိုလည်းရက်ွက်ကြေးရွာအဆင့်မြို့နယ်အဆင့်ပဟိုအဆင့်ဆိုပြီးအဆင့်3ဆင့်နဲ့ကျင်းပသွားမယ်လို့လည်းပြောပါတယ်။မွန်မြူတာပါတီညီလာခံကို2015ခုနှစ်ကပထမအကြိမ်ကျင်းပခဲ့ပါတယ်။
ရှမ်းပြည်တောင်ပိုင်းလွယ်လင်ခရိုင်ကျေးတိမြို့နယ်ကကျေးရွာအုပ်စုတစ်ခုရဲ့ရွာအဝင်ဆိုင်ပုံမှာမြန်မာစာမပါလို့ဆိုပြီးခေလာမြို့ခြေဆိုင်ရလခတိုင်းမူပိုချုပ်တန်းနိုင်ကဖြုတ်ချခိုင်းလိုက်ပါတယ်။နိုဝင်ဘာလ10ရက်နေ့ကကျေးတိမြို့နယ်မိုင်နောင်မြို့နယ်ခွဲမင်းနန်းအုပ်စုမှာတိုင်းမူကတပ်တွင်းကျမ်းမာရေးကိုနယ်လက်ကြည့်ရှုစစ်ဆေးစင်မှာဖြစ်ပွားခဲ့တာပါ။အဲ့ဒီဆိုင်ပုံမှာမင်းနန်းမြို့မှလိုက်လဲစွာကြိုဆိုပါဤဆိုတဲ့အတိတ်ပဲရတဲ့ရှမ်းစာနဲ့အတူအင်္ဂလိပ်စာနဲ့လည်း MONG NANGတို့ရေးသားထားတာကိုမြန်မာစာမပါလို့ဆိုပြီးဖြုတ်ချခိုင်းလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့ဇွန်လတုန်းကတော့ရှမ်းပြည်နယ်အစိုးရအစီပင်တရားရေးဝန်ကြီးကရှမ်းပြည်နယ်အတွင်းကမြို့ရွာအဝင်ထွက်ဆိုင်ပုတ်တွေကိုဒေသတွင်းနေထိုင်တဲ့လူမျိုးအလိုက်တိုင်းရင်းသားဘာသာစာပေနဲ့လွတ်လပ်စွာရေးသားနိုင်တဲ့အကြောင်းထုတ်ပြန်ထားပူးပါတယ်။
တင်လာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရှမ်းပြည်တက်မတော့ RCSS SSA ကောင်းဆောင်ဗိုလ်ချုပ်ကြီးရွှေစင်ဟာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးပွဲနှစ်နှစ်တိအထိမ့်မှအခမ်းအနားမှာကိုယ်တိုင်တက်ရောက်ပြီးတော့နိုင်ငံတော်အကြီးအကဲဖြစ်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တက်မတော့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့တွေ့ဆုံခဲ့ပါတယ်။ဒီအပြစ်ရဲ့နှစ်နှစ်တာကာလမှာရှမ်းအမျိုးသားတွေဘာတွေရခဲ့ပါသလဲ။အနာဂတ်ရှမ်းပြည်အတွက်ဘလို့ပြင်ဆင်ထားမှုတွေရှိနေပါသလဲဆိုတော့ဗိုလ်ချုပ်ကြီးရွှေစည်ရဲ့သဘောထားကိုသိရှိရအောင်ဆိုင်းမွန်းကနေတွေ့ဆုံမေးမြန်းထားပါတယ်။
DNC ရဲ့ပြည်ရကာလနှစ်နှစ်အတော်အတွင်းမှာရှမ်းတွေဘာတွေရတယ်လဲဆိုတာကိုဗိုလ်ချုပ်ကြီးရွှေစည်ကရှမ်းစကားနဲ့အခုလိုမှတ်ချက်ပေးပါတယ
်။အပေါ်မှာတွဲခေါတောင်း NCA ဆောင်ပြီးန
ေ NCA နှစ်နှစ်ပြည့်ကာလမှာတိုင်းသားတွေဖက်ကမဆူဆလောက်နည်းနည်းလေးပဲရလိုက်ပါတယ်။တိုက်ပွဲတော့နည်းနည်းသေးတော့တာကလွဲလို့ကျွန်တော်ဘာမှမရပါဘူး NCA လက်မှတ်ထိုးပြီးတဲ့နောက်ပိုင်း RCSS နဲ့အစိုးရတက်မတော်ကြတိုက်ပွဲတွေအကြိမ်20ဝန်းကျင်ပဲဖြစ်ခဲ့တယ်။ဘာကြောင့်တိုင်းဒေသတွေအကျိုးအမြတ်နည်းနည်းပဲရလဲဆိုတော့တိုင်းဒေသရောအစိုးရဘက်ကရောရွေချက်ရင်မချက်ကိုစီရှိပေမဲ့ရွေချက်တွေကမတူကြဘူး။ဖက်ဒရယ်ကိုလိုချင်ကြတဲ့ရွေချက်ရှိပေမဲ့အဲ့ဒီအတွက်ဆွေးနွေးဖို့ရုပ်လုံးမပေါ်သေးဘူး။
ဟုတ်ကဲ့တပ်မတော်ကတပ်မတော်မူ6ချက်အတိုင်းလူထုတွေစီကနေအခွန်ထုတ်တွေမကောက်ခံဖို့ RCSS ကိုပြောတယ်လို့ကြားရပါတယ်အဲ့ဒီကိစ္စကဘယ်လိုလုပ်မလဲခင်ဗျာ
တင်တယ်ဘုန်းနိုင်နိုင်ခွန်ဘာလို့ကစ်တလာဝမ်
းတပ်မတော်မူ6ချက်ဆိုတာတပ်မတော်ရဲ့မူတပ်မတော်ရဲ့သဘောထားဖြစ်ပါတယ်ကျွန်တော်တို့လည်းကိုယ့်ရဲ့မူရှိတာပဲကျွန်တော်တို့ကိုအခွန်မကောက်ခံစေရဘူးဆိုရင်ရှန်တရုတ်နယ်စပ်ကဝင်လာတဲ့ဂုံတွေ105မိုင်ကိတ်ကနေအစိုးရကအခွန်ကောက်ခံနေတယ်ထိုင်းကနေတချီလိုက်ကဝင်နေတဲ့အခွန်တွေအစိုးရကအခွန်ကောက်ခံနေတယ်။အဲ့ဒါတွေကျွန်တော်တို့ကိုပနရခိုင်နှုံးခွဲပေးမလဲ။ဖက်ဒရယ်ဆိုတာဒီလိုအသေးအမွှားကိစ္စလေးကနေစတင်ရမယ်လေ။ကျွန်တော်ကသူတို့ကိုဆွေးနွေးတယ်။ဒီကိစ္စသူတို့ဘက်ကဘာမှမတုံ့ပြန်ဘူး
။ဟုတ်ရှမ်းပြည်မြောက်ပိုင်းမှာ TNL တောင်ပလောင်နဲ့တိုက်ပွဲဖြစ်ပွားနေတဲ့ကိစ္စကရောဒီ TNL အပေါ်ဘယ်လိုသဘောထားရှိပါတ
ယ်။ TNL ရောအေးနေနဲ့ဟောက်ကလာတော့တာစီးလိုက်။ခါဟောက်ပဲဝိုက်ခေါပင်းညာချူနော်။ထိုင်မဟုတ်ကလည်း
TNLA ကိုကျွန်တော်တို့ရဲ့ရန်သူလို့ခါမမှတ်မှတ်ဘူးသူတို့နဲ့ဆွေးနွေးချင်တယ်မဖြစ်မနေဆွေးနွေးရမယ်လက်နဲ့ကင်ပြီးပစ်ခတ်တိုက်ခိုက်မှုလုပ်နေရင်ဘာမှအကျိုးအမြန်ရလာမှာမဟုတ်ပါဘူးလူထုပဲထိခိုက်နေတာမှာပါအခုလောလောဆယ်တော့ TNLA နဲ့ RCSS တိုက်ပွဲအခြေအနေကညင်နေပါတယ်သူတို့ကအစိုးရတက်မတော်နဲ့ပဲတိုက်ပွဲဖြစ်နေတာပါ
ဟုတ်ဆွေးနွေးဖို့ TNLA ကလက်မခံဘူးဆိုတော့ဒီရှေ့ဆက်ရှမ်းပြည်နယ်အတွင်းမှာအတူတကွအတွင်တွင်းနေထိုင်ဖို့ဘယ်လိုလှုပ်တွားဖို့
ဒီအန်နဲ့ဒီအန်ဟက်နယ်ဒီဇင်ပါလန်ကျန်နယ်ဒီဇင်နယ်နော်ဟောက်ကဟောင်းကျုံကွန်းလုံးတိုက်ကိုဒီဒီရာကျုံကြောက်ခือကိုပါရ
ှမ်းပြည်နယ်နဲ့တိုင်းသားအားလုံးညွရင်ရစီဖို့အတွက်ရှမ်းပြည်ကွန်ကရစ်ကို RCSS အနေနဲ့ဒီဇင်ဘာဇန်နဝါရီလတောက်မှလှုပ်ဖို့ရည်ထားတဲ့ရှမ်းပြည်ကလူငယ်ဖွဲ့စည်းအားလုံးကိုဖိတ်ခေါ်မယ်တိုင်းသားအားလုံးကိုဖိတ်ခေါ်မယ် CSSU ဖွဲ့စည်းထားတာကရှမ်းအတွက်ခြေပဲမဟုတ်ပါဘူးရှမ်းပြည်ညညရေးကော်မတီဆိုတော့ရှမ်းပြည်သားတွေအားလုံးပါဝင်လာဖို့လုပ်မယ်။ရဟန်းတန်ခါတွေလည်းပါမယ်။ပါတီတွေလည်းပါမယ
်။ RCSS SSC ဟာတနင်္ဂနွေလုံးပြစ်ခတ်ရက်စည်ရေးစာချုပ် NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကင်တော်လှန်ရေးတပ်ဖွဲ့၈ဖွဲ့ထဲမှာပါဝင်ပါတယ်။
အနာဂတ်နိုင်ငံရေးဆွေးနွေးပွဲတွေမှာတပ်ဆင်လူလူတရက်လုံးပုံရက်တီချက်နဲ့အတူအတန်တွေသဘောထားတွေပါဝင်ဖို့ဘာသာရေးကောင်းဆောင်တွေအပါအဝင်လူထုအလွတ်တီးတီးပါဝင်တဲ့ပထမဆုံးအကြိမ်တပ်ဆင်လူထုတွေ့ဆုံဆွေးနွေးပွဲတရက်ကိုကချင်လူလတ်ရေးအဖွဲ့ KO ဌာနချုပ်လိုင်စာမှာနိုဝင်ဘာလ6ရက်နေ့ကနေ10ရက်နေ့အထိကျင်းပပြုလုပ်ခဲ့ပါတယ်။မြန်မာနိုင်ငံရေးဆွေးနွေးပွဲမှာကချင်လူထုတွေဘာတွေလိုအပ်နေပါသလဲဆိုတာကိုအမည်ကနေစူးစီးထားပြီးတော့နန်းဖောင်ကနေတင်ဆက်ပေးထားပါတယ်။
တိုက်ပွဲကြောင့်လူထုကြုံတွေ့နေရတဲ့အခက်အခဲတွေကို KIO နဲ့အတိကထားဆွေးနွေးပြီးဘာတွေဆက်လုပ်မလဲဆိုတာထွက်ပေါက်ရဖို့ပညာရှင်တွေနဲ့တိုင်ပင်တာဖြစ်တယ်လို့တက်ရောက်သူတဦးကပြောပါတယ်
။အဲလွန်ခဲ့တဲ့2017ကနေဒီနေ့အထိပေါ့ကချင်ပြည်နယ်မှာတိုက်ပွဲတွေပေါင်းမြောက်များစွာပေါ့နော်အချင်းပေါင်း3000ကျော်ဖြစ်ခဲ့ပြီးရွာပေါင်း5000လောက်ပျက်စီးသွားပြီပြီးတော့မှဒီပေးဆောင်ဒုက္ခကြေကြီးကလည်းတသိန်းကျော်ဒီနေ့အထိ9နှစ်နေပါလောက်ဒုက္ခရောက်နေအဲ့တော့ငင်းချမ်းရဲလည်းလှုပ်ရင်းလှုပ်ရင်းနဲ့ရှေ့ကိုမတူးနိုင်ဘူးဖြစ်နေတဲ့အခါကျတော့ကျွန်တော်တို့လူထုကတော့ကေအော်နဲ့ဖိနေရနေတာပေါ့
နိုင်ငံရေးလုံခြုံရေးစီးပွားရေးလူမှုရေးညရာနဲ့တဘာဝတရားစာရဆိုတဲ့ခေါင်းစဉ်5ခုစာတမ်းပေါင်း50ကျော်တင်တွင်းဆွေးနွေးခဲ့ကြပါတယ်ရရှိလာတဲ့ကချင်သမျိုးသားလုံးရဲ့ပုံဘောထားမြောက်ပိုင်းမဟာမိတ်ကနေတော်လကောင်အစိုးရတက်မတော်တို့နဲ့တိုက်ရိုက်တွေ့ဆုံရင်တော်လကောင်ဆွေးနွေးဖို့အသည့်အနေထားဖြစ်အောင်ပြင်ဆင်ခြင်းဖြစ်တယ်လို့ KIO သတင်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ်
ချာနီလာနဲ့တင်ပြမယ်ဆိုတဲ့အပိုင်းကတော့အဲ့ဒီရဲ့စီစီရဲ့ဆုံးဖြတ်ချက်မှာပဲတွားမှာဖြစ်ပါတယ်ဒီနိုင်ငံရေးဆွေးနွေးတယ်ဆိုတာကတော့ငင်းချမ်းရဲ့ရတဲ့နောက်ပိုင်းမှာလည်းကျွန်တော်တို့ဆွေးနွေးပြီးဖြစ်ပါတယ်ဒီအစိုးရနဲ့ဆွေးနွေးတဲ့နေရာမှာလည်းကျွန်တော်တို့အဲ့ဒီလက်ဆုပ်လက်တိုက်ထားဖို့ကျွန်တော်တို့ဒီအကြောင်းအရာတွေကလိုအပ်ပါတယ်အဲ့ဒါကြောင့်ကျွန်တော်
ကချင်ပါတာရေခေါင်းဆောင်တွေကချင်အရက်ဖက်ဖွဲ့စည်းတွေနိုင်ငံပေါင်း၁၉နိုင်ငံကကချင်တိုင်းရင်းသားတွေနဲ့ကချင်လူထုတွေစုစုပေါင်း၄၄၀နီးပါးခန့်တက်ရောက်ခဲ့ကြပါတယ်ကချင်လွတ်လပ်ရေးအဖွဲ့ KIO KIA ဟာ MCA တနိုင်ငံလုံးအပြစ်ခတ်ရဲစဲရေးစာချုပ်ကိုလက်မခံတဲ့ဝါတာဖွဲ့ UWS အခေါင်းဆောင်တဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့၇ဖွဲ့ဖွဲ့စည်းထားတဲ့ FPNCC မှာပါဝင်တဲ့
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်။ရခိုင်ပြည်နယ်ဗုဒ္ဓတော်မြို့နယ်မှာWY စာတမ်းပါစိတ်ကြွမူရစ်စစ်ပြတပ်တန်းနီးပါးကိုရဲတပ်ဖွဲ့ကဖမ်းဆီးရမိခဲ့ပါတယ်။မူအမျိုးသားပါတီMNP ဒုတိယအကြိမ်ပါတီညီလာခံလာမယ့်နှစ်ဧပြီလကုန်ပိုင်းလောက်မှာကျင်းပမယ်လို့သိရပါတယ်။တရားရှင်လည်းခုနားဆင်နေကြတာကတော့ကျွန်တော်တို့ပြည်ပဝိုင်းတော်သားတွေကနေပတ်စင်တက်ဆက်ပေးနေတဲ
ဒီနေ့ကျွန်တော်တို့ကနေဝိုင်းတော်သားရဲ့တိုင်းရင်သတင်းလွှာတွေကိုနားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာ။မြန်မာပြည်မှာလည်းထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မှနဲ့6:29ကနေ9:39ကိုအတိလိုင်းဝိဒါနဲ့14:25အတုံးဆက်နဲ့3:06ကိုရောင်းနေထုတ်လွှင့်သွားမှာမို့ဆောင်မြော်နားဆင်ပါအဲ့ဒီမှာတော့ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်သတင်းလွှာကိုပြန်လည်နားဆင်ရပါမယ်။
ဟုတ်တော့သတင်းကြီးညို့ကိုကိုအောင်လွင်ဦးကပြောပြပေးမှာဖြစ်ပါတယ်။စင်ကာပူနိုင်ငံမှာနှစ်ပေါင်း36နှစ်ကြာအုပ်ချုပ်ခဲ့တဲ့သမ္မတရောဂါမူကာဗီအနေနဲ့ဘဲချိန်ကပလူပုံစံနဲ့အာနာဆွတ်လုံမလဲဆိုတော့အတီမပြုတ်နိုင်တဲ့သတင်းတွေအမျိုးမျိုးထွက်ပေါ်နေပြီးနိုင်ငံရေးအရာမရေမြာချင်းတွေလည်းပေါ်ပေါက်နေပါတယ်။သူပြဿနာရောမရှိပဲအာနာကိုထိန်းချုပ်ခဲ့တဲ့စစ်တပ်ကတော့မူကာဗီနဲ ကျွန်တော်ပြည်လုံးနဲ့မြားပြည်အနှစ်သာရကိမဲ့လို့ပြောဆိုတာတွေရှိမယ်လေ၃၀တူတူချိုးကတော့တမတ်ထရန့်သူတူရှာလုံးကရီပေးထားတယ်လို့တီးရွေမမြတ်တဲ့ကွန်ဒွေရင်းနဲ့လုံလုံးလုံထုံးလုံးကြီးတွေကိုတီးရွေရောက်ကြတဲ့ကိုအသိဖြစ်နေပြီလို့မြင်ရပါတယ်အမေရိကန်ပေါ်အမြတ်ထုတ်ခဲ့တဲ့အတွက်တရုတ်စိုးရွားကိုလည်းတရုတ်နိုင်ငံခီးစင်တွေမှာအမေရိကန်တမတ်ထရန့်ကချီးကျူးပြောဆိုထားတာပါရခိုင်ပြည ပ်လိုက်ပါတယ်။ဒီနေ့ချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာကြတဲ့ရိုဟင်ဂျာတွေကမြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့အာဏာပြချင်းမှုတွေခံခဲ့ရတယ်လို့ဆိုတဲ့အမျိုးသမီးနဲ့မိန်းကလေးငယ်52ယောက်နဲ့မင်းမြန်းချက်တွေကိုအခြေခံပြုစုထားတဲ့အစီရင်ခံစာထဲမှာတော့အမျိုးသမီးတူကလည်းလို့ကျန်သူတွေအားလုံးကအုပ်စုလိုက်စော်ကားခံခဲ့ရကြောင်းပြောဆိုခဲ့ကြတယ်လို့လည်းဆိုပါတယ်။ချိန်နှင်းမှာပဲဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ရဲ့အထူးတန်ဖိုးနာမည်ကျော်ဟောလိဝုဒ်ရုပ်ရှင်မင်းသမီးအန်ဂျယ်လီနာဂျိုလီယာလည်းရိုဂျာအမျိုးသမီးတွေပေါ်လိမ်ပိုင်းဆိုင်ရာအနှံ့ချင်းခံရမှုတွေနဲ့ရခိုင်ပြည်နယ်ကအချမ်းဖက်မှုတွေကိုပြစ်တင်ရှုတ်ချခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောဆိုခဲ့ကြပါတယ်။ရခိုင်ပြည်နယ်ကပြည်ခွက်တွေမှာလူခွင့်ချုပ်ပေါက်မှုတွေကျူးလွန်ခဲ့တယ်လို့ဆွဆွဲခံရတဲ့မြန်မာစစ်တပ်ကတော့စစ်စင်ရေးတွေအတွင်းဥပဒေနဲ့ညှိစောင်းခဲ့တာတွေတာရှိခဲ့တဲ့အကြောင်းနဲ့အကြမ်းဖက်မှုတွေကိုလည်းစီးနင်းတက်ခတ်မှုတွေကျူးလွန်ခဲ့တဲ့ ARS အစိုးရဘက်ကလည်းကျူးလွန်ခဲ့တာဖြစ်ကြောင်းစုံစမ်းစစ်ဆေးရေးအစီအစဉ်ထုတ်ပြန်ဖော်ပြခဲ့ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုအောင်လင်းဦးပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်လွှင့်အင်ဂျင်ကတော့ White Death Zonia ဖြစ်ပါတယ်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00တိလိုင်းနိုမီတာ24.25/52တို့ကနေတင်ဆက်ခဲ့တာပါ။သောရရှင်တွေအားလုံးဘေးအန္တရာယ်ကင်းဝေးပြီးငြိမ်းချမ်းတဲ့ညတညဖြစ်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.